Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဧပြီလ6ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေလိုင်းဒိုမီတာ32 31နဲ့52တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှောင်းလာပါဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။မြန်မာနိုင်ငံမြို့ကြီးတွေမှာအခြေအနေမတိမငြိမ်ဖြစ်နေချိန်မှာပဲရှမ်းပြည်နယ်ကြောင်မဲမြို့ကစာနာပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းနေပါတယ်။
ဆန္ဒပြနေတော့ဥစ္စာငင်းချမ်းဆိုတာဆန္ဒပြနေတာကိုပထမတစ်ခါပေါ်တော့လူစုခွဲခိုင်းတယ်မခွဲနိုင်ဘူးပေါ့အဲသူတို့မြင့်ရေပုံနဲ့ပထမတစ်ခါပြစ်တာ6လုံး9လုံးတော့ပြစ်တယ
်ဆန္ဒပြပြီသူတို့ပြောပြသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်ရန်ကုန်စမ်းချောင်းမြို့နယ်ထက်ကပရာဟိတစေခံတစ်ခုကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဝန်ဖန်တဲ့တင်ရန်ကုန်မှာဒီကနေ့ကျင်းပတဲ့တွေ့တဲ့ပိတ်ဖန်စည်းကံတရင်ထောက်တွေရုံထုတ်တဲ့အခြေအနေနဲ့အခြားတရင်ဖို့ဖို့ချက်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့စနေနေ့ညစနေခန့်အစီအစဉ်ကိုတင်ဆက်သွားမှာပါအခုရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုကုကြကြောသိန်းကပြောပြပေးပါအောင်ရှင
်စစ်တပ်အနာဒီနာကိုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်တိုက်ခတ်ဖြိုခွဲနေတယ်လို့ဆန္ဒပြသူတွေစီရီယမ်လှုပ်ရှားမှုမှာပါဝင်သူတွေထောက်ခံသူတွေကိုစစ်တပ်ကဖမ်းဆီးနေတာမှာဒီနေ့မနေ့ပိုင်းကတော့ထင်ရှားတဲ့လူပညာရှင်တူဖြစ်သူဇာကနာခေါ်ဦးသူရောကိုနေအိမ်မှာလာဖမ်းသွားတယ်လို့လူရှင်တော်ကပြောကြော်ကသူ့ရဲ့ Facebook မှာရေးထားပါတယ်ဒီကြေရပိုင်းကလည်းအစိုးရရဲတိုက်ကိုဖမ်းထားတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒါအပြင်နေပယ်တီတီကထင်ရှားတဲ့အမှုပညာရှင်တွေသတင်းမီဒီယာသမားတွေကိုလည်းပုံမှန် 905 ကားကြီးနဲ့ဖမ်းဝရမ်းထုတ်ထားပါတယ်။အဲလိုတိုက်ခတ်ဖြိုခွဲတာဖမ်းဆီးတာတွေအပြင်းထန်လုပ်နေတဲ့အကြောင်းပါပဲ။ဆေးရနာသိမှုကိုကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်ဝန်နေရာအများပြားမှာဒီကနေ့အချိန်ထိဆက်ရှိနေသေးပါပဲ။ရန်ကုန်မြို့မှာတော့ဒီကနေ့သွေးမတိတ်ဆေးတပိတ်ဆိုတဲ့လှုပ်ရှားမှုကိုလူငယ်တွေဦးဆောင်ပြီးလုပ်ခဲ့ကြပါတယ်လမ်းမကြီးတွေနဲ့လမ်းစုံလမ်းခွာတွေမှာတင်မောစီအနီအောင်ပတ်ပြန်ပြီးတော့သွေးမတိတ်သေးဘူးဆိုတဲ့သဘောမျိုးဆန္ဒပြကြတာပါအချို့နေရာတွေမှာတော့စစ်တပ်နဲ့ထိတ်တိတ်မတူအောင်ရှောင်ပြီးလမ်းကျိုလမ်းကြားတွေမှာဆန္ဒပြခဲ့ကြပါတယ်ဒဝယ်မြို့မှာတော့မြမရိုးရအတတကြံနှစ်တခုကာလမှာပွင့်လင်းရှိတဲ့ပရောက်ပန်းတွေကိုပိုင်ဆောင်ပြီးကြီးတဲ့ဆန္ဒပြကြပါတယ်အန္တလီမှာစေဝန်ထမ်းတွေရဲ့ပင်မသပိတ်စစ်ကြောင်းကိုအတံပုံးတွေညံ့ယူပုံးတွေတုံးပြီးဖြိုခွဲသလိုမုံရမှာလည်းပင်မသပိတ်စခန်းကိုအကြမ်းဖက်ဖျက်ဆီးခဲ့ပေမဲ့ဆန္ဒပြပွဲတွေကတော့ရပ်မသွားခဲ့ပါဘူး။ဒါ့အပြင်မန္တလေးမှာတရုတ်နိုင်ငံကိုကောက်ွက်ပြီးတရုတ်ကုန်ပစ္စည်းတွေကိုတပိတ်မော့ဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။မိုးကုတ်ဖားကန့်တစဲမိထီလာကတာဟိုပင်ရေစကြိုတီတိန်ငင်းချံပကံလောင်းလုံးအစားရှိတဲ့မြို့တွေမှာလည်းဒီလန်အမျိုးမျိုးနဲ့တပိတ်မော့ဆန္ဒပြခဲ့ကြပါတယ်။စစ်တပ်ကဂျမ်ဖက်ပြစ်ခတ်ပြုခွဲတာကြောင့်ဧပြီလ9ရက်နေ့ထိဆိုရင်ဒေသုံသူပေါင်း950ထဲမနည်းရှိပြီလို့နိုင်ငံရေးကြီးသားများကူညီဆောင်ရှောက်ရေးအဖွဲ့ EPP ကထုတ်ပြန်ထားပြီးဒေသုံသူအခြေအတွက်ဟာဒီထက်ပိုများနိုင်တယ်လို့ပြောပါတယ်။ဖန်စီကန္တာရသူကတော့1930နီးပါးရှိပြီလို့လည်း EPP ကပြောပါတယ်။ VNM နိုင်ငံအနေနဲ့မြန်မာစစ်ကောင်စီဘက်တန်ခတ်ရေးကြီးရောကိုမထောက်ခံပေမဲ့လူမျိုးရေးကောင်စီကချက်မှတ်တဲ့တန်ခတ်ရေးကြီးမှုအားလုံးကိုလိုက်နာတယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီလက်ကြောက်ကထားဗီယက်နမ်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးဒန်ကွိုင်ဒင်းကပြောပါတယ
် As members of the UN and member secretary council we abide by all the resolutions
ကုလသမဂ္ဂဖွဲ့ဝင်နိုင်ငံအနေနဲ့လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံအနေနဲ့လူမျိုးရေးကောင်စီကချက်မှတ်တဲ့တန်ခတ်ရည်ရွယ်မှုအားလုံးကိုလိုက်နာဆောင်ရွက်ပါတယ်ဒါပေမဲ့ဘယ်လိုလုံးဆောင်ချက်မျိုးမဆိုအကြမ်းဖက်မှုတွေရပ်တန့်စေမဲ့တရားဥပဒေမျိုးရှိဖို့လိုပါတယ်ဒီမမှုကိုဆော့ချပြီးဆွေးနွေးပြောဆိုနိုင်မဲ့အခင်းအကျင်းမျိုးဖန်တီးနိုင်မှုလိုပါတယ်။ဘယ်လိုလုံးဆောင်ချက်မဆိုအဲ့ဒီရွေချက်ကိုရောက်မယ်ဆိုရင်ကျွန်တော်တို့ထောက်ခံပါတယ်။အဲ့ဒီရွေချက်ကိုမရောက်ဘူးဆိုရင်တော့ကျွန်တော်တို့မထောက်ခံပါဘူးလို့တန်မန်ကြီးဒန်းကပြောပါတယ်။အကြမ်းဖက်လူမှုအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တနင်္လာနေ့ကဆွေးနွေးခန်းတွင်မြန်မာစစ်ကောင်စီကိုနိုင်ငံတကာကလက်နက်ခဏ်းရမရောချပဲပြစ်ပင်တားဆီးရေးလူမျိုးရေးကောင်စီကဆုံးဖြတ်ချက်ချပေးဖို့တိုက်တွန်းတာနဲ့ပတ်သက်ပြီးအလက်ကြောက်ကထဗီယက်နမ်နိုင်ငံရဲ့တန်မန်ကြီးကအဲ့လိုတုံ့ပြန်ပြောဆိုသွားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကဂျမ်ဖက်ပြစ်ခတ်ဖြိုခွဲနေတဲ့ပေါ်ဗီယက်နမ်နိုင်ငံအနေနဲ့အထူးစိုးရိမ်တဲ့အကြောင်းနဲ့အဲ့ဒီစိုးရိမ်မှုကတဖြည်းဖြည်းပိုတိုးလာတယ်လို့လည်းတမ်မန်ကြီးကဆိုပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီမှ၄ချိန်ဆွေးနွေးခဲ့ပြီးဖြစ်ကြောင်းနဲ့ဧပြီလ9ရက်နေ့မှာကောင်စီရဲ့ပုံမှန်အစည်းအဝေးကျင်းပဖို့ရှိတဲ့အကြောင်းလည်းတမ်မန်ကြီးကပြောပါတယ်။အခြေတော်အခြားနိုင်ငံများအဖွဲ့အစည်းအဝေးအနေနဲ့လည်းတနိုင်ငံချင်းစီအနေနဲ့ရောအဖွဲ့အစည်းအနေနဲ့ပါမြန်မာအရေးကိုပြောဆိုနေတာရှိပြီးဂ ချင်းပါဘူးအစီအစဉ်နေတဲ့မြန်မာအရေးအာဆီယံထိပ်သီးအစည်းအဝေးကိုအေဒီလာကုန်ပိုင်းမှာကျင်းပနိုင်ခြင်းရှိတယ်လို့လည်းတန်မကြီးဒန်းကပြောသွားပါတယ်။မြန်မာဆီယနာဒင်းကောင်စီအပေါ်တန်ခတ်ရည်ရွယ်မှုချမှတ်တာကိုကန့်ကွက်တဲ့အကြောင်းရုရှားနိုင်ငံကဒီကနေ့ပြောပါတယ်။လက်ရှိမြန်မာအာဏာပိုင်တွေအပေါ်တန်ခတ်ရည်ရွယ်တာအပါအဝင်ချင်းချောက်ဖိအားပေးတာတွေဟာကြီးအောင်မှုမရှိဘဲတိတ်ကိုအန်ဒရယ်ကြီးပါတယ်။ဒါ့အပြင်ပြည်တွင်းပဋိပက္ခကြီးဖြစ်အောင်တွန်းပို့သလိုဖြစ်ပါလိမ့်မယ်လို့ရုရှားနိုင်ငံရဲ့ဌာနပြောခွင့်ရတူကိုကိုးကားပြီးမော်စကိုအခြေဆိုင် Interfax သတင်းဌာနကရေးထားတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။အနာဒင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်စစ်ဗိုလ်ချုပ်တွေနဲ့ရဲတပ်ဖွဲ့ထိပ်ပိုင်းတာဝန်ရှိသူတွေကိုအမေရိကန်နဲ့ပြည်ထိုင်အပါအဝင်အနောက်နိုင်ငံတချို့ကတန်ခတ်ရည်ယူမှုတွေချမှတ်ထားတာပါ။ဒါ့အပြင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြမဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့ကိုလည်းတန်ခတ်ရည်ယူထားပါတယ်။ရုရှားနိုင်ငံဟာမြမစစ်တပ်နဲ့ဆက်ဆံရေးအဆင်ပြေပြီးမတ်လ29ရက်နေ့စီးရေးပြအခမ်းအနားကိုရုရှားဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန်ဒါဖိုဝင်တက်ရောက်ခဲ့ပါတယ်။အဲဒီနေ့ဒီအထက်မှာတင်နိုင်ငံတော်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်တိုက်ခတ်ဖြိုခွဲတာကြောင့်လူ100ကျော်သေဆုံးခဲ့ရပါတယ်။အဲဒီစီးပြအခမ်းအနားမှာရုရှားလုပ် T-72 တင်ကားတွေ MiG-29 တိုက်လေယာဉ်တွေနဲ့ MI-24 စစ်သုံးရဟန်းယာဉ်တွေပါဝင်ခဲ့ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံဟာမြန်မာစစ်တပ်ကိုစစ်လက်နက်တစ်စီးရောင်းချနေတဲ့အဓိကနိုင်ငံတစ်ခုဖြစ်ပြီးစစ်ကောင်စီကိုတန်ခတ်ရေးယူမဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုတရုတ်နဲ့အတူကန့်ကွက်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာသုရတံယုတ်ပြည်ပခဆက်မဖြစ်အောင်ပြန်လည်တင်ပြရေးလုပ်ဖို့အားလုံးကိုတရုတ်နိုင်ငံကတိုက်တွန်းသွားမယ်လို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရကပြောပါတယ်
။中方将同各方保持沟通协调，同东盟一道加大劝和促谈，全力推动缅甸局势尽快。
အားလုံးနဲ့တရုတ်နိုင်ငံကဆက်ပြီးဆက်သွယ်ညှိနှိုင်းသွားပါမယ်။ပြန်လည်တင်ပြရေးပေါ်ဆောင်ဖို့နဲ့ဆွေးနွေးပြောဆိုဖို့အာဆီယံအဖွဲ့နဲ့အတူတူတိုက်တွန်းသွားပါမယ်။မြန်မာနိုင်ငံအခြေအနေဖြစ်နိုင်သမျှအမြန်ဆုံး ECB တည်ငြိမ်မှုအပြည့်အဝပြန်ရောက်အောင်လုပ်ဖို့တိုက်တွန်းသွားပါမယ်လို့ပြည်ထောင်နိုင်ငံရဲ့ဌာနပြောခွင့်ရကျောင်းလီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။မြမအခြေအနေပူဆိုးမာရေးဒါမှမဟုတ်ထိမ့်မြတဲ့အခြေအနေရောက်မသွားစေရေးနောက်ထပ်ဒုရတံရုံမဖြစ်အောင်အရသာတွေထိခိုက်ပြီးဆုံးမှုမဖြစ်အောင်ရှောင်ရှားဖို့မြမအချုပ်ကြအာဏာပိုင်မှုကိုထိခိုက်စေပြီးအခြေအနေထပ်ပြီးရှုပ်ထွေးသွားစေမယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကတင့်လျော်မှုမရှိဘဲဝင်ရောက်ဆွတ်ဖက်တာမျိုးကိုရှောင်ရှားဖို့နဲ့သူတို့ကိုယ်ပိုင်အကျိုးမြတ်ရဖို့အတွက်မြမအခြေအနေကိုမရိမြင်ဖြစ်အောင်လုပ်ပြီးမိလောင်ရလေပင်လုံးမဲ့ပြပအင်အားစုတို့ကိုလုံးဝရှောင်ရှားဖို့ဆိုရဲနိုင်ငံကြီးဝန်ကြီးဝမ်ကြီးပြီးခဲ့တဲ့တောက်ကြံကြီးကပြောခဲ့တဲ့အချက်သုံးချက်ကိုလည်းပြောခွင့်ရကြောင်းလီကျန်းကထပ်ပြောသွားပါတယ်။ဒါပေမဲ့လည်းအဲ့ဒီပြပအင်အားစုတို့ဆိုတာကဘယ်သူဘယ်နိုင်ငံတွေဆိုတာနဲ့ဘယ်လိုအကျိုးမြတ်တွေအတွက်ဆိုတာကိုဝန်ကြီးဝမ်ကြီးကရှင်းရှင်းလင်းလင်းမပြောခဲ့ကြလို့အခုပြောခွင့်ရကလည်းရှင်းပြမသွားပါဘူး။
တဲ့များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1553တုံည5.25kHz 1163တုံည5.32kHz 9335နဲ့စနေတနင်္ဂနွေမှာ190kHz 1505တို့ကနေထုတ်လွှင့်နေပါသေးရှင
်။ဒီ week ကနေအင်္ဂါညဘက်တဲ့တွေကိုဆက်လက်ပြောပြနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားတဆင့်ခံဆွေးနွေးပြောဆိုတာတွေဒီကနေ့စတင်မှဖြစ်ပြီးအလွယ်တကူနဲ့အဆင်ပြေချောမှုမဲ့လာလာတော့မရှိပါဘူး။2015ခုနှစ်ကထုတ်ဆိုခဲ့တဲ့အီရန်နျူကလ িয়ার ရေးသဘောတူစာချုပ်ကိုနိုင်ငံစလုံးကပြန်ပြီးလိုက်နာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါ။ရင်ဆိုင်ရမယ့်ဒိုင်းနာပမာဏကိုကျွန်တော်တို့ short တက်မထားပါဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကတင်လာနေမှာပြောခဲ့ပါတယ်။ဒါကအစပိုင်းမှရှိပါသေးတယ်။ဒီဆွေးနွေးပွဲတွေဟာခက်ခဲမယ်လို့ကျွန်တော်တို့အပြည့်အဝမျှော်လင့်ထားတဲ့အတွက်စော်လင်းစွာဒါမှမဟုတ်ချက်ချင်းလည်ငင်းကိုပဲတူတက်မှုရလာဖို့မျှော်လင့်မထားပါဘူးလို့ Net Price ကပြောပါတယ်။ဥရောပတာဝန်ရှိသူတွေကိုကြားခံပြီးအမေရိကန်နဲ့အီရန်တာဝန်ရှိသူတွေကြား Austria နိုင်ငံ Vienna မြို့မှာ2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်သက်သွင်းရေးဒီကနေ့စပြီးဆွေးနွေးဖို့အစီအစဉ်ထားတာပါ။ဒီစာချုပ်ရအီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်နိုင်အောင်နျူကလ িয়ার အစီအစဉ်ပေါ်ကန့်သတ်ချက်တွေချမှတ်ထားပြီးအပြန်အလှန်အားဖြင့်တန်ခတ်ရည်ယူမှုတွေကိုလျှော့ပေးထားပါတယ်။အီရန်နိုင်ငံကတော့သူတို့ဟာနျူကလ িয়ার လက်နက်ထုတ်ဖို့လုပ်နေတာမဟုတ်ဘူးလို့အစဉ်တစိုက်ငြင်းဆိုထားပါတယ်။2015သဘောတူစာချုပ်ကိုအီရန်နဲ့အတူအမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ဂျာမနီနဲ့ရုရှားနိုင်ငံတို့ပါဝင်လက်မှတ်ရေးထိုးခဲ့ပြီး2018ခုနှစ်မှာအရေးအချင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစာချုပ်ကနေနှုတ်ထွက်ခဲ့ပါတယ်။တရုတ်လေရင်တင်မအုပ်စုတစုဟာတိုင်ဝမ်ကျွန်းနားမှာစီးရေးလေ့ကျင့်နေပြီးဒီလိုလေ့ကျင့်တာမျိုးကိုပုံမှန်လုပ်သွားမယ်လို့တရုတ်ရေတပ်ကတင်းလာနေနှောင်းပိုင်းမှာထုတ်ပြန်ထားပါတယ်။ဒါအပြင်တရုတ်ကသူပိုင်ဖြစ်ကြေညာထားတဲ့တိုင်ဝမ်ကျွန်းနားမှာ နောက်ထပ်တင်းမာမှုပိုတိုးလာမယ်လာလာပဲဖြစ်ပါတယ်ဒီမိုကရေစီကျင့်သုံးတဲ့တိုင်ဝမ်ကျွန်းဟာသူတို့ပိုင်ဖြစ်တယ်ဆိုတာကိုပြဖို့ကရုတ်ကဘိုးဘီအပြင်းထန်လှုပ်လာတာနဲ့အမျှသူတို့ကျွန်းနာမှာတရုတ်စီးရေးလှုပ်ရှားမှုတွေမကြသေးခင်လာပြီးအတွင်းပိုစိတ်လာတယ်လို့တိုင်ဝမ်ကပြောထားပါတယ်ရုပ်နိုင်ငံရဲ့ပထမဆုံးလေယာဉ်နဲ့သင်္ဘောဖြစ်တဲ့လျောင်နင်းလေယာဉ်နဲ့သင်္ဘောဦးဆောင်တဲ့စစ်သင်္ဘောအုပ်စုဟာတိုင်ဝမ်ကျွန်းနီးရေပြင်မှာပုံမှန်စီးလေးကျင့်မှုတွေလုပ်နေတယ်လို့ရုပ်ရည်ထက်ကပြောပါတယ်။ဒီရွေချက်ကနိုင်ငံတော်ချုပ်ချာအာဏာဒေကင်းလုံခြုံမှုနဲ့ဖွံ့ဖြိုးရေးဆိုင်ရာအကျိုးစီးပွားတွေကိုကာကွယ်နိုင်စွမ်းအားပိုကောင်းစေဖို့ဖြစ်တယ်လို့ဆိုပါတယ်။အနာဂတ်မှာလည်းအလားတူစီးလေးကျင့်မှုတွေပုံမှန်လိုလုပ်သွားမယ်လို့ရုပ်ရည်ထက်ကပြောပြီးအသေးစိတ်ကိုတော့မပြောပါဘူး။တိုင်ဝမ်ပတ်ပတ်လည်းဝေင်းတဲ့ရည်ပင်ကအခြေအနေကိုအပြေအဝါနားလည်ပြီးရှိထားပြီးဒီကိစ္စကိုသင့်လျော်သလိုကံကြွယ်လှုပ်ဆောင်နေတယ်လို့တိုင်ဝမ်ကာကွယ်ရေးဌာနကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့တန်တမန်ရေးအငင်းပွားနေတဲ့ပုံငင်းငန်းစွာဖြေရှင်းဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာလီကပိုင်ပြတ်ထားတယ်လို့သူရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်။ဖိလစ်ပိုင်ဝန်ကြီးတွေနဲ့စစ်ဘုတ်ချုပ်တွေကရဲတော်ကြားအပြင်းထန်ပြောဆိုခဲ့ပြီးတဲ့နောက်သမ္မတဘက်ကတတိထားတုံ့ပြန်လိုက်တာပဲဖြစ်ပါတယ်။ဖိလစ်ပိုင်အထူးစီးပွားရေးဇုန်ထဲမှာလက်နက်ကိုင်တွေပါတယ်လို့ဖိလစ်ပိုင်ကယူဆထားတဲ့ပြုတ်သင်းမောတွေယာနဲ့ကြီးပြီးရှိနေတဲ့ပေါ်ဖိလစ်ပိုင်အစိုးရကဘဝင်မကြဖြစ်နေသလိုဖိလစ်ပိုင်မဟာမိတ်အမေရိကန်နဲ့တခြားနိုင်ငံတွေကလည်းစိုးရိမ်နေကြတာပါ။ဟူလီယန်ဖိလစ်ပေတန်တာကြောက်တန်းကိစ္စရပ်တွေနဲ့ပတ်သက်ပြီးတန်တမာရင်းနီလန်းငိမ့်ချဲတဲ့နီလန်းတွေနဲ့ဆက်ပြီးဖြေရှင်းသွားမယ်လို့ပြောခွင့်ရဟယ်ရီရုတ်ဖတ်ပြခဲ့တဲ့သမ္မတဒူတာလီရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဖိလစ်ပိုင်ကဟူလီယန်ဖိလစ်ပေလို့ခေါ်တဲ့ဝစ်ဆန်တန်တာကြောက်တန်းကိုသူတို့ပိုင်တယ်လို့တရုတ်ကအခိုင်အမာပြောထားတာပါ။တရုတ်တင်မောတွေဟာစိုးရွားတဲ့ရာသီဥတုဒဏ်ကနေရှောင်ဖို့အဲ့ဒီတန်တာကြောက်တန်းတွေမှာရန်သားလေးရှိပြီးအဲ့ဒီနေရာဟာအစင်လာအဖြစ်ငါးဖမ်းလောက်ွက်ဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မနီလာမြို့ကတရုတ်တန်ရုံးကိုရက်ဒါစင်ဌာနကဒီကနေ့ဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ချက်မရခဲ့ပါဘူးခင်ဗျာ
။အင်္ဂါနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းကကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com နဲ့ Facebook ဆာမျက်နှာ VOA Barmis News မှာလည်းထုတ်လင်းတင်တဲ့အချိန်နဲ့တတိုင်းနဲ့တိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေကိုနားဆင်ရအောင်ပါအာနာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေဟာဒီကနေ့မှာတော့လမ်းမတွေပေါ်မှာဆေးသပိတ်ဆင်နွှဲခဲ့ကြပါတယ်စစ်ကောင်စီလက်အောက်ခံလက်နက်ကိုင်တွေရဲ့တိုက်ခိုက်မှုကြောင့်ကြာဆုံးသွားသူတွေကိုရည်စူးပြီးတော့သွေးသပိတ်သွေးမသိပ်ဆေးသပိတ်ပြုတ်လောက်ခဲ့တာပါအချိန်ကာလနလကျော်ကြတဲ့အချိန်ထိစေအုပ်ချုပ်ရေးကိုလက်မခံဘဲပုံစံမျိုးစုံနဲ့ကန့်ကွက်ဆန္ဒပြနေကြတဲ့ရန်ကုန်ကလာတဲ့တရင်ကိုတော့မဆုမုံကတင်ပြထားပါတယ
်ဒီမိုကရေစီရဲတော်ဘုံတွင်မှာကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းတွေကိုရည်စူးပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ဒီကနေ့မှာတော့ဆေးသပိတ်ကိုဆင်နွှဲဖို့လူငယ်တွေကတိုက်တွန်းခဲ့ကြတာပါသွေးမသိပ်ဆေးသပိတ်လို့အမည်ပေးထားတဲ့ဒီလှုပ်ရှားမှုကိုလမ်းမတွေရဲ့ထက်မှာစေးနီအောင်ပတ်ဖြန်းပြီးတော့သွေးဆွမ်းပြီးတည်ခဲ့ရသူတွေအတွက်ဝန်နေချင်းထိမ့်မဲ့အပါအဝင်သူတို့ကိုပြစ်ခတ်ခဲ့တဲ့စစ်ကောင်စီလက်အောက်ခံလက်နက်ကိုင်သူတွေကိုပါခြောက်ခြားစေဖို့ရည်ရွယ်ပြီးပြုလုပ်ခဲ့ကြတာပါ။အာနာရှင်တော်လိုင်းရဲ့အတွက်ပုံစံမျိုးစုံနဲ့ဆန္ဒပြတဲ့ပိတ်တွေပြုလုပ်ခဲ့ကြတဲ့အင်ဂျင်နီယာတပိတ်စီကြောင့်ဟာလည်းဒီကနေ့မှာအခက်အခဲတွေကြားတဲ့ကစေးတပိတ်ကိုပြုလုပ်ခဲ့ပါတယ်
ဒီကတည်းကတော့မနေ့စောစောထားလုပ်မယ်ပေါ့နော်မနေ့စောစောထားလုပ်မယ်ဥစ္စာအနေနဲ့လုပ်ဖြစ်ပြီးတော့လည်းကြာသွားတာပေါ့ဆိုတော့မနေ့ကညနေတည်းကတို့ဝယ်သွားလိုက်တဲ့ဆေးတွေကဆိုင်ရမှားပြီးထည့်ပြီးလိုက်တာအကာလာတွေကလွဲနေတာအဲ့ဒါနဲ့ဟိုတို့ဆိုင်ဖွဲ့တဲ့အချိန်ကျောက်ပြီးတော့မှမိုးရလည်းရွာလေးနေတာဟုတ်ကာလာမှန်တဲ့အဖွဲ့ကတော့မပိုင်းဆက်တော့တယ်ဗျာမှန်နေတဲ့လူကတော့အဲ့ဒီဆိုင်ဖွဲ့တဲ့အချိန်ကိုဆောင်ပြီးတော့အဲ့ဒါလဲလဲပြီးတော့အဲ့ဒါနေကင်းကျောက်တစ်ချောင်းချက်ဆက်လို့တယ်ပေါ့နော်
စစ်တပ်ကနေအာဏာသိမ်းတာရပ်ပေါင်း60ကျော်လာတဲ့အချိန်အထိစန့်ကျင်တော်လှန်ရေးမှာပါဝင်နေကြသူတွေဟာအကြမ်းဖက်ဖြုတ်ခွင်းမှုတွေကြားတဲ့ကနေရရပုံစံနဲ့ဆန္ဒပြခဲ့ကြတာပါအင်ဂျင်နီယာတပိတ်စစ်ကြောင်းအနေနဲ့လည်းလုံခြုံရေးအခက်အခဲငွေကြေးအခက်အခဲတွေရှိလာနေပေမဲ့အာဏာရှင်ကိုဆက်ပြီးစန့်ကျင်သွားမယ်လို့တပိတ်မှာပါဝင်သူတွေကပြောပါတယ်ဆန္ဒပြနေတဲ့သူတွေအပေါ်မှာစစ်တပ်နဲ့ရဲတွေကလက်နက်အင်အားသုံးအကြမ်းဖက်ပစ်ခတ်လို့တည်ဆုံးသူက980ဦးထိရှိသွားပြီလို့နိုင်ငံရေးကျင်းသားများကကိုကြီးစောက်ရှောက်ရေးအသင်းAABBB ရဲ့ April 5ရက်နေ့စီးရင်မှာထုတ်ပြန်ဖော်ပြပါတယ်။ဒီအရေအတွက်ကတော့ AABBB ကကောက်ယူရရှိထားတဲ့တည်ဆုံးသူအရေအတွက်ဖြစ်ပြီးတော့စစ်တပ်နဲ့ရဲရဲအင်အားသုံးအကြမ်းဖက်လို့တည်ဆုံးခဲ့ရသူတွေကဒီထက်မကရှိနိုင်နဲ့ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။တည်ဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့အကြောင်းသားလူငယ်တွေပါဝင်ပါတယ်။ဆန္ဒပြလူငယ်တွေဟာအကြမ်းဖက်ချွေခွင်းခံရမယ့်ဒဏ်ကိုကာကွယ်နိုင်မှုအတွက်ခံတပ်တွေစောက်ပြီးတော့ခုခံတော်လှန်ခဲ့ကြပေမဲ့ကြာဆုံးသူများလာတဲ့နောက်မှာတော့လက်နက်ကိုင်တွေနဲ့ထိတ်တိုက်မတွေ့တော့ဘဲပုံစံပြောင်းဆန့်ကျင်နိုင်မှုအတွက်ဆောင်ရွက်လာကြပါတယ်
။တို့ကအခုကကာကွယ်ရေးပေါ့။ကာကွယ်ရေးတိုက်ခိုက်ရေးအပိုင်းတော်မျိုးဖြစ်သွားရင်ဆန္ဒပြတဲ့အပိုင်းမဟုတ်တော့ဘူးနော်။ဒီလိုဆန္ဒပြတဲ့လူတွေကို
ဒီလိုပြုတ်ခွင်းငယ်ပြုတ်ခွင်းမယ်ဆိုတဲ့အရင်းကြောင်းကျွန်တော်တို့တရားလောက်ပါတော့ဟိုတချို့ရက်ွက်ကလေးလူနေစုပေါ့နော်အယောက်20တုံးလောက်ဆွတ်ပြီးဆန္ဒပြတာမျိုးရှိရတယ်ဗျဆန္ဒပြတာနဲ့ပြီးတော့ရောက်လာရောက်လာပြီးရတယ်ပြုတ်ခွင်းမယ်ဆိုတာမျိုးကြီးဖြစ်နေတော့ကျွန်တော်တို့မှာကအရှိမအင်းအားသမီးအားတွေနည်းနည်းလေးငြိမ်နေတယ်ခင်ဗျငြိမ်ရပြီးသူအားလေ
ဟိုဒီသူအတားအုံကြွားသွားပြီပေါ့နော်အတိုင်းလူနေဆုံးအုံကြွားလို့ရှင်တော့ဟိုကျွန်တော်တို့လည်းထွက်လာပြီးတော့ဟိုပြန်ပြီးတော့ကာကွယ်ဖို့ပဲရှိတော့တယ်ခင်ဗျဆန္ဒပြတပိတ်တွေဖြုတ်ခွင်းခံရတဲ့အထက်ကြဆုံးသူအများဆုံးရှိခဲ့တဲ့မြောက်ကလာပါမြို့နယ်မှာတော့လမ်းမာတွေပေါ်မှာဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ချင်းချောက်မှုတွေခြားကနေအာနာရှင်ကိုဆက်ပြီးဆန့်ကျင်နေကြတော့မှာငန်းကြားလေးတွေမ
ပြီးတော့အာနာသိမ့်လိုက်တဲ့ဆဲ့ချုပ်ရေးကောင်စီရဲ့လုံရပေါ်မှာနင်းမျိုးမျိုးနဲ့စန့်ကျင်နေကြသူတွေကနာမည်ကျော်လူတိညာသူတွေကိုရာသဇကြီးပုံမှန်900ကကာကြီးနဲ့အရေးယူရတယ်လည်းရှိပါတယ်။900ကာကြီးနဲ့ဖန်ဝရန်ထုတ်ခံထားရသူတွေကလူရှင်တော်ဇာကနာဥဒ္ဒရာကိုလည်းဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။ နေပဲတည်တည်မှလူတိများသူတွေကို900ကာကြီးနဲ့ဖန်ဝရန်ထုတ်ထားတဲ့ထဲမှာတော့ရုပ်ရှင်တုပ်ဆောင်လူမင်းနဲ့ရဲလိုက်တို့ကိုစစ်ကောင်စီကဖမ်းဆီးထားပါတယ်။ဆဲအုပ်ချုပ်ရေးကောင်စီရဲ့အာဏာသိမ်းလို့ရဲ့အပေါ်ကန့်ကွက်ဆန့်ကျင်နေတဲ့အချိန်မှာပဲမကြခင်မှာကြားရောက်လာတော့မယ်နှစ်တကူအတာတကြံနဲ့နှစ်တကူပွဲတော်တွေကိုမဆွင့်နှဲကြဖို့နဲ့တကြရက်တွေမှာအိမ်ကြီးမထွက်ကြဘဲနဲ့တပိတ်စင
ော့စာနာပြသူတွေကိုစစ်တပ်ဘက်ကအကြမ်းဖက်နှိမ်နှင်းဖမ်းဆီးနေတာကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့တရင်ကိုတင်ပြကြပါတယ်မြန်မာနိုင်ငံတော်စစ်ကောင်စီဆန့်ကျင်ရေးဆန္ဒပြတာကိုဆက်ပြီးတော့အရှိန်မပြတ်လုပ်နေကြတယ်လို့ပဲတချို့နေရာတွေမှာညှိရပုံတုံးပြီးတော့ပြစ်ခတ်ဖြုတ်ခွင်းတာတွေလည်းလုပ်နေပါတယ်။မင်းညကအပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့တဲ့ပင်လယ်ဘူးမြို့မှာတော့ဈေးဆိုင်တွေလည်းပိတ်ထားရပြီးတော့ထွက်ပြေးတိမ်းရှောင်ရသူတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချန်းကတင်ပြထားပါတယ်
။စကိုင်းတိုင်းကတာခရိုင်ပင်လယ်ဘူးမြို့မှာမနေ့ဧပြီလ5ရက်နေ့ကဆန္ဒထုတ်ပေါ်သူ2ဦးကိုဖမ်းဆီးသွားပြီးပြန်လွတ်ပေးဖို့တောင်းဆိုရာကနေစစ်တပ်နဲ့ဒေသခံပြည်သူတွေညာဘက်အထိအပြန်အလှန်ပြစ်ခတ်တဲ့အတွက်ဒေသခံတွေဘက်က3ဦးသေဆုံးခဲ့ပြီးဌာနဆိုင်ရာအဆောက်အဦတွေမိရှို့ဖျက်ဆီးခံခဲ့ရသလိုဒီနေ့မှာတော့မြို့ထဲကဈေးဆိုင်တွေပိတ်ထားပြီးတချို့မှလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ပင်လယ်ဘူးမြို့ကန်တဦးက BOA ကိုအခုလိုပြောပါတယ
်။မနေ့ကတယောက်ကြားတယ်။ညာဘက်ကမှညာအဲ့အဲ့ပြီးတော့အဲ့လိုနေလေပါဟိုကပြစ်လိုက်ဒီကပြစ်လိုက်ဟိုကညာသာနေနေနေနေ့လေပိုင်းဟိုနေ့လေပိုင်းတာပြီးတော့နေ့လေပိုင်းဟိုအနေပြီးတော့ကျွန်တော်7နာရီလောက်ကနေပြီးတော့ညနေ3နာရီလောက်နာ3နာရီလောက်ဒီ3နာရီတော့တစ်ခါပြန်ဖြစ်တာလူတွေစုတာကြပြီးရေတရမြောင်ဝိုင်းရတယ်ပေါ့ကြားတော့ကြားဝိုင်းပြီးကြတဲ့ချိန်ကညမိုးချုပ်ခဲ့ပြီးပြစ်တော့အဲပြစ်တဲ့ကမိုးချုပ်သွားပြီးလူတွေပြုတ်ပြမှာထွေရုံကိုမီးလောင်နေပေါ့ထွေရုံပြီးရှုပ်ကြတယ်ပေါ့ထွေရုံမီးလောင်တာအဲ့ဒီမှာရှိတဲ့ဒီပြေရုံမီးလောင်သွားတယ်ကောဟိုဘန်ရုံခေါင်းမီးလောင်သွားတယ်အခွန်ရုံမီးလောင်တယ်ကျတော့ဟိုဥပဒေရုံခေါ်တာပေါ့အဲ့ဒီရုံလည်းမီးလောင်သွားဟိုဥပဒေရုံတရားရုံပေါ့လေအဲ့ဒါလည်းမီးလောင်သွားတယ်ဈေးဆိုင်နဲ့ပိတ်ထားတဲ့မြို့ဝနေပြီးတော့ဆွေပြေးတိတ်ဆောင်တာရှိတယ်ဘယ်တော့ဆွေပြေးတိတ်ဆောင်လို့ဘယ်ရလုပ်တဲ့လူတောင်ကြောက်လို့ဘေးဆွေပြေးတိတ်ဆောင်နေကြတယ်အရာလုံးတကားတွေကုန်ပိတ်ဈေးဆိုင်တွေကုန်ပိတ်အခုချိန်ကတော့အရာမပြတဲ့အချိန်ခဏညင်နေပါပဲကျတော့ကတော့ညင်နေဆိုတာကကျတော့ကြောက်လို့မဟုတ်ကျတော့လည်းအရာထပ်ပြေးမှာပဲတစ်ခါတည်းအရာထပ်ပြေးကြမှာပဲဟိုလည်းအရှိတယ်ဆိုတော့လေကတဲ့လေပေါ့ဟိုဘက်ကမလုပ်ဘူးဒီကလည်းမလုပ်ဒီကမလုပ်ဟိုဘက်မလုပ်ဘူးပေါ့ဒီလိုပဲကိုညင်ညမ်းမဲ့သဘောပ
ါဒီကနေ့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးသူတဦးရဲ့နာရီကိုကျင်းပခဲ့ပြီးနာရီမှာလက်သုံးချောင်းထောင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ပင်လယ်ဘူးမြို့နယ်နီးတဲ့ဝင်းတုံမြို့ဘက်ကပါလုံခြုံရေးအင်အားတွေထပ်ဖြည့်ထားပြီးတော့ဒီနေ့ညနေပိုင်းမှာတော့ပင်လယ်ဘူးမြို့ကိုရောက်လာတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ဒီကနေ့မှာတော့ရှမ်းပြည်နယ်ကြောင်မဲမြို့မှဈေးမှာလည်းဆန္ဒထုတ်ဖော်သူတွေကိုမျက်ရည်ရိုပုံးနေနဲ့ပြစ်ခတ်ဖြိုခွင်းခဲ့ပြီးတေဆုံးထိခိုက်ဒဏ်ရာရတာတွေတော့မရှိခဲ့ပါဘူးဒီအခြေအနေနဲ့ပတ်သက်လို့မျက်မြင်တွေ့ရှိခဲ့ရသူကြောင်မဲဒေသခံတဦးကအခုလိုပြောပါတယ
်ဆန္ဒပြတယ်တော့ဥစားငင်းချမ်းစွာဆန္ဒပြနေတာကိုပထမတစ်ခါပေါ်တော့လူစုခွဲခိုင်းတယ်မခွဲနိုင်ဘူးပေါ့ဒီဆန္ဒပြတယ်လည်းမခွဲနိုင်တော့အဲသူတို့မျက်ရည်ရိုပုံးနဲ့ပထမတစ်ခါခွဲဥစားပြစ်တာ6လုံး9လုံးလောက်ပြစ်တယ်ကျစ်တဲ့ချိန်မှာဥစ္စာပေါ့နော်အဲကျန်တဲ့ဒီနှလုံးတုံးလုံးကတော့၃လုံး၄လုံးကသတို့ဥစ္စာရင်နဲ့အုပ်နိုင်တာပေါ့အဲ့တော့နှလုံးများကမအုပ်နိုင်တော့အဲ့မှာအပွေတွေဖက်ပြီးတော့ဒီသေးရောင်းတဲ့ဒီကစားဆေးဝယ်တက္ကစားမျက်ရည်ဥစ္စာကမျက်ဒီမျက်စိတွေအကုန်ဆက်ကုန်တာပေါ့နော်
ပြီးတော့နောက်သားဒီလူလူစုကိုခွဲခိုင်းတာကိုမခွဲဘူးလုံးဝမခွဲနောက်သားသူတရားတုတ်ကြံပြစ်တာအဲ့ဒါဥစ္စာ၄၅၆လုံးခုနှစ်လုံးထပ်ပြစ်တယ်အဲ့ဒါနှစ်ခါဖြူခွင်းတာပေါ့မြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့မှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့ကအတားအဆီးတွေကိုလိုက်လံဖယ်ရှားပြီးလူတချို့ကိုဖမ်းဆီးသွားပါတယ်ဒီလိုဖမ်းဆီးစစ်ဆေးတာတွေရှိနေပေမဲ့ ကော့တောင်တောင်ကြီးလိုက်ကော်မြေကြီးနာအစားရှိတဲ့မြို့တွေမှာလည်းမတ်လကုန်ပိုင်းလောက်ကပြစ်ခတ်မှုတွေရှိခဲ့ပေမဲ့လည်းဒီကနေ့အထိစစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုတွေကိုအရှိန်ဟုန်မပြတ်စိုက်ကဲတပိတ်လူမဲတပိတ်ညတပိတ်ဆိုပြီးပုံစံမျိုးစုံနဲ့ဆက်လက်ပြုလုပ်နေပါတယ်မြန်မာနိုင်ငံမှာဆန္ဒထုတ်ဖော်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူပေါင်း900ကျော်သေဆုံးခဲ့ပြီးအဲ့ဒီထဲမှာအသက်20ကျော်အရွယ်လူငယ်အများအပြားပါဝင်သလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဒါဇင်နဲ့ချီသေဆုံးနေပါတယ်ခင်ဗျာ
ကိုငိမ့်ကြပါရှင်VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ဆေးအုပ်ချုပ်ရေးကောင်စီကဖန်ထားတဲ့သတင်းထောက်တချို့အယုံထုတ်တဲ့သတင်းတင်ပြပါမယ်ဆန္ဒပြပွဲတွေမှာသတင်းရယူရင်းဖန်ဆီးခံခဲ့ရတဲ့သတင်းထောက်တချို့ကိုဒီကနေ့ယုံထုတ်စစ်ဆေးခဲ့ပါတယ်ဒီလိုယုံထုတ်တဲ့အခြေအနေအပြင်လက်တလောသတင်းမီဒီယာသမားတွေကိုဖန်ဆီးအရေးယူ PR တွေတိုးမြင့်ဖြစ်ပေါ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကတင်ပြထားပါတယ်
အရသာအစိုးရစီကနေတမရော်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းဒရင်တော်တွေတရင်ရယူရတွေကိုစေုပ်ချုပ်ရေးကောင်စီဘက်ကနေ PRP ကန့်သက်တာတွေအပြင်တရင်မီဒီယာသမားတွေကိုဖမ်းဆီးအရေးယူရတွေကိုပါပို့တိုးပြီးလှုပ်ဆောင်လာတာတွေတွေ့နေရပါတယ်ဒီကနေ့မှာတော့သတင်းရယူနေချိန်မှာဖန်ခံခဲ့ရတဲ့7 Day သတင်းဌာနကဦးအောင်ရဲကိုစီးကွက်သတင်းဌာနကဦးဟိန်းပြေစုံနဲ့အလွတ်တန်းသတင်းတောက်ဦးပညာဦးတို့ကိုရုံးထုတ်ခဲ့ပြီးလာမယ့် April 20ရက်နေ့မှာထပ်မံရုံးထုတ်မယ်လို့သတင်းသမားတွေရဲ့ရှေ့နေဒေါ်နီလာခိုင်ကပြောပါတယ်
။အဲဒီနေ့ကတော့ဟိုပါပဲပေါ့နော်ရုံးချင်းနဲ့တမားတို့ပြန်ပေးတယ်ရှင်။တမားတို့ရုံးအချို့နေ့တိုင်းအစည်းအဝေးပေါ့။ဒီနေ့ရုံးချင်းဆိုပြီးတော့ပြန်ပေးတာပဲရှိတယ်။အဲ့ရုံးကြီးကလေးလပိုင်း20ကိုကျမတို့ပြန်ဖိနေတာ။တည်ရလို့လည်းမလာသေးတော့ကျမတို့အမှုလည်းစိတ်ကိုမရသေးဘူး။အဲအာမခံကလေတချို့ကတော့ရှောက်ကြတယ်ဗောနော်။ရှောက်တော့အရှိရအမှုတမှုကိုအာမခံရှောက်တာပယ်ချတယ်။ပယ်ချတယ်ဆိုတော့ကျမရဲ့လူတွေကိုကိုငယ်ဖို့တော့ကျမဘာဖြစ်လို့မချိန်သေးလဲဆိုတော့ကျမတည်ရလို့စစ်ပြီးမှအာမခံပြင်းမှာ။ဒါကြောင့်တည်ရလို့ဘာမှမပေါ်တော့သေးတယ်။တည်ရလို့အထွက်ချက်လည်းမရှိသေးပဲနဲ့ကျမအာမခံမရှောက်ချင်ဘူး။အဲ့တော့တည့်ရလို့ဒီမှာစစ်ပြီးတော့မှဒီမှာအာမခံရှောက်နေလို့စဉ်းစားထားတယ်ရှင
်။ပြီးခဲ့တဲ့မတ်လ21ရက်နေ့ကဖမ်းဆီးခံရပြီးပုံမှန်905ကာကြီးနဲ့ဆွဲချက်တင်ခံထားရတဲ့နေပြည်တော်ကအလွတ်တန်းသတင်းတော့ဦးအောင်ကိုကိုလက်ကိုလည်းဧပြီ5ရက်နေ့မှာနေပြည်တော်အချုပ်ထောင်ယာယီတရားရုံးမှာရုံးထုတ်ခဲ့ပြီးဒါမဲ့ဧပြီ20မှာထပ်မံရုံးထုတ်ဖို့ချိန်ထားပါတယ်။ရန်ကုန်အပြည့်ကျန်တိုင်းနယ်ပြည်နယ်တို့မှာလည်းသတင်းတော့တွေသတင်းရယူခြင်းဖန်ခံရပြီးတက်မတော်အကြီးညိုပြအောင်လှုပ်ဆောင်မှုတွေးထုတ်မှုဆိုတဲ့ပုံမှန်တက်တရားစွဲကဖန်စီထိန်းသိမ်းတာတွေကိုပို့တိုးပြီးလှုပ်ဆောင်လာတာမှာဒီကနေ့နေ့လယ်ပိုင်းမှာလည်းပြည်မျိုးအလွတ်တန်းသတင်းတော့ဦးတက်နိုင်ဝင်းဖန်စီခံခဲ့ရပါတယ်ဒီကနေ့ဖန်ဆီးမခံရခင်ပြီးခဲ့တဲ့ရက်ပိုင်းကလေးကသူ့ကိုဖန်ဆီးဖို့လုပ်နေရဆိုတဲ့သတင်းထွက်နေတာမျိုးရှောင်တိန်နေရတာဖြစ်ပါတယ်လက်ရှိမှာတော့တာယာရီထောင်ကိုပို့ဆောင်ထားပြီလို့ရဲစခန်းကပြောဆိုပေမဲ့မိသားစုဝင်တွေကတာယာဝတီထောင်ကိုသွားမိတဲ့အခါမရောက်သေးတာကြောင့်ဘယ်မှာထိန်းသိမ်းထားလဲမသိဖြစ်နေတယ်လို့နှိစက်သူကဆိုပါတယ်။သတင်းမီဒီယာတွေကိုဖိနှိပ်မှုပြင်းထန်လာလို့နေသတင်းသမားတွေအနေနဲ့ထွက်ပြေးတိမ်းရှောင်နေရပြီးမြို့ပေါ်သတင်းသမားတွေထက်လုံခြုံရေးပိုင်းအထူးစိုးရိမ်ကြဖြစ်နေတယ်လို့နေသတင်းတောက်တူက VOA ကိုခုလိုပြောပါတယ်။ဟုတ်ကဲ့
သတင်းသမားတွေမြန်မာရှိတဲ့သတင်းသမားတွေဒီရောက်မှသူတို့အိမ်မှာတကယ်နေလို့မရတော့ဘူး။ဆက်ချားနေရတယ်သူတို့တကယ်နေလိုက်ပြီးတကယ်နေပြင်ဆင်နေရတဲ့အခြေအနေရှိတယ်။အဲလောကမလုံခြုံတော့ဘူး။လုံခြုံတော့တဲ့အခြေအနေကိုကျွန်တော်တို့ကဘာတွေလို့စိုးရင်ရလဲဆိုပြီးဖမ်းဆိုရှိတဲ့နေရာတွေမှာဟိုကောင်းကောင်းမွန်မွန်ပေါ်တော့လည်းပြောထောင်းနေလို့တခြင်းဖမ်းပြီးခေါ်တော့မှလည်းစိတ်ကြောရည်လိမ့်များတွေ့မှာ။နှိစက်တာညှင်းပန်းတာကိုစိတ်ပိုင်းဆိုင်ရာသူတို့နှိစက်ညှင်းပန်းတဲ့အားတွေဒီကနေ့ကျွန်တော်တို့ကြားနေရတာပေါ့အလူဟာလေးရှိတော့အဲ့ဒါလေးကတော့တော်တော်လေးဟာစိုးရိမ်ကြီးအခြေအနေရှိတယ်။ဒီကျွန်တော်တို့ပြောခါလဲဆိုရင်ဖက်ချဲတဲ့ကာလာလေးမှာကလည်းဒီမှာအကဲအနေနဲ့လူလုံးချုပ်ကြီးရရှောင်းနေကြတယ်။ကျောင်းရဲ့ပြေးကြီးတောင်းပေးတဲ့လူမဟုတ်ကြတော့အဲ့ဒီဘက်မှာလည်းတော်တော်ခက်ခဲတယ်။ဒီတော့လူရှိတယ်
သတင်းလိုက်နေတဲ့သတင်းတောက်တွေကိုပုံမှန်905ကကြီးနဲ့ဖန်စီအရေးယူရာတွေလောက်တာမှလည်းတချို့ဆိုပင်တော့မှဖန်စီခံထားရလဲဆိုတာမသိရတာမိသားစုဝင်တွေနဲ့တွေ့ခွင့်မရတာတွေအပြင်ဖိနှိပ်မှုတွေနဲ့ပါရင်ဆိုင်ကြုံနေရတယ်လို့မိသားစုတွေကပြောပါတယ်။ရှင်
းတယ်ကိုရုပ်ထုတ်မယ်လို့ပြောတယ်။အဲတော့ထုတ်မယ်ပြောတယ်ဒါပေမဲ့အခုချိန်ကြီးရှင်းတယ် တိုင်းဝင်နဲ့တွေ့လို့မရဘူးကျင်းပလူလည်းဘယ်တော့မှတွေ့မရဘူးအော်ကျွန်တော်တို့ရင်ထဲမှာတော့ပဲကြည့်ပါမယ်ဗျာဒါပေမဲ့ကိုယ်တိုင်ရှိနေတဲ့မြန်မာနိုင်ငံမှာမင်းနေရတဲ့လူတွေကဆိုင်ကျွန်တော်ဖြစ်နေပါလိမ့်မယ်နော်သူတို့ကလည်းဟာတိုက်ပြီးပြေးနေရတာကျွန်တော်ကလည်းအသက်မသေးဘူးအဲ့ဒါကိုပဲကျွန်တော်ဖြစ်သိနေတဲ့အရာလေးတစ်ခုပေါ့ဗျာနောက်တစ်ခုကကျွန်တော်သားလေးကတာဝန်ရဲ့ဝတရားကြည့်မြောင်ထမ်းဆောင်ရင်းဖြစ်တာပါကျွန်တော်ခြေသိမ့်နိုင်တော့တော့ခြေသိမ့်ပါမိဘရင်ဝင်ကိုအသက်ရှင်နေတဲ့ပြန်ရောက်ဖို့တော့အများဆုံးချူတောင်းပြီးစံနှပြုပြီးဖောက်နေတယ်ပဲပြောရမှာပေါ့ဗျာ
နေပြည်တော်မှာပြီးခဲ့တဲ့မတ်လ19ရက်နေ့ကသတင်းရယူနေစဉ်ဖမ်းခံခဲ့ရတဲ့မင်းစီမသတင်းဌာနအေဒီတာဟောင်းဦးသိန်းထိုင်အောင်ရဲ့ဖခင်ကတားရဲ့အခြေအနေကိုခုလိုပြောပြခဲ့တာပါတရင်ရယူချိန်ဖန်စီခံရတာတွေရှိသလိုတချို့တွေဆိုရင်ညအချိန်မတော်နေအိမ်တွေကိုစီးနင်းဝင်ရောက်ဖန်စီခံရတာတွေရှိပါတယ်။ပြီးခဲ့တဲ့ရပိုင်းကကံမောစာတိုင်းတရင်ဌာန DVB တရင်ဌာနတွေကနေတရင်တော်တွေကိုစေုပ်ချုပ်ရေးကောင်စီရဲ့လက်နက်ကိုင်တွေကညအချိန်မတော်နေအိမ်တွေထဲစီးနင်းဝင်ရောက်ဖန်စီခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီ9ရက်ကစေုပ်ချုပ်ရေးကောင်စီကရာဇသက်ကြီးပုံမှ905ကကြီးနဲ့ဖမ်းဆီးမဲ့အယောက်90နီးပါးလူစီးရင်ကိုထုတ်ပြန်ခဲ့တာမှလည်းသတင်းမီဒီယာသမား3ဦးပါဝင်ခဲ့ပါတယ်။ရှာဇသက်ကြီးပုံမှ905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံထားရတဲ့သတင်းစရာဦးစီသူအောင်မြင့်ကတော့စေုပ်ချုပ်ရေးကောင်စီဘက်ကသူတို့ကိုမထောက်ခံသူအာဏာသိမ်းမှုကိုလက်မခံထောက်ပြသူမှတ်သမားကိုမတရားတဲ့ဥပဒေတွေတက်ကဖိနှိပ်ပြီးစူးစမ်းနေတာဖြစ်တယ်လို့သုံးသပ်ပါတယ်
။ဟိုလွတ်လပ်စွာရည်သွားခွင့်သတင်းပြပိုင်ခွင့်လို့ဘာလို့သတင်းလွတ်လပ်ခွင့်လို့ဘာတစ်ခုမှမရှိတော့ဘူးဆိုတဲ့သဘောပဲလေ။လူတိုင်းကိုပေါ့လူတိုင်းကိုဆိုတာကသူကဘယ်သူတွေပါလဲဆိုရင်ဆန္ဒပြတဲ့လူကိုလည်းငါးရာကကြီးနဲ့သူကဆွဲတာပဲ CDM လုပ်တဲ့လူကိုလည်းငါးရာကကြီးနဲ့သူကဆွဲတာပဲဒီတော့မှနောက်အဲ့ဒီဥစ္စာပေါ့နော်အလူငွေတွေပါတဲ့ခံပေးတယ်လူတွေကိုလိုက်ကူညီတယ်အဲ့ဒီလူတွေကိုလည်းငါးရာကကြီးနဲ့ဆွဲတာပဲအခု journalist တွေကိုလည်းငါးရာကကြီးနဲ့ပဲဆွဲနေတဲ့ခါကျတော့ဒါကသူကဟိုလွတ်လပ်မှုတွေပါတွေကိုလုံးဝဟိုကလုံးလိုက်တာလို့ပေါ့နော်ဆွဲတဲ့ဆွဲရင်လည်းပုံမှန်နဲ့ဆွဲတယ်အဓိကကတော့ကျွန်တော်တို့လူသားမှန်ပြည်သူတွေထားလိုက်တော့ဟိုနိုင်ငံတော်တမရတို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တို့ဝန်ကြီးတွေကိုတော့မှအဲ့ဒီမဟုတ်မမှန်တဲ့ဆွဆွဲချက်တွေနဲ့ဟိုတရားစွဲနေသေးတာပဲတိုင်းပြည်မှာလူတိုင်းကိုလုံနေတာပဲဆိုဥပဒေဆိုတဲ့ဥစ္စာကသူတို့ကပါဇက်ကပြောပြီးတော့မှဘယ်မှာမှလိုက်နာတာမဟုတ်ဘူးလေသူတို့ကိုယ်တိုင်လည်းမလိုက်နာဘူးသူတပါးကိုအဲ့လိုမျိုးဟိုဆွဆွဲရုံးတင်တဲ့ခါမှလည်းလိုက်နာတယ်ဆိုတာကိုမတွေ့ရဘူး
စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့နောက်ပိုင်းတရင်းတော့အယောက်60တမနဲ့ဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကအယောက်30တမနဲ့ကတော့စစ်မတော်ကိုအကြီးညိုပြက်စီမှုပုံမှ905ကကြီးနဲ့တရားစွဲဆိုခံထားရပါတယ်။ရာဇဝတ်ကြီးပုံမှ905ကကြီးစူပူလုံဆောင်မှုဟာပြစ်မှုထင်ရှားသောစီရင်ခံရပါကထောင်ဒဏ်2နှစ်အထိပြစ်ဒဏ်ကျခံရနိုင်ပါတယ်ရှင်
။ဖမ်းဆီးခံတရင်းထောက်တဲ့ချို့အယုံထုတ်တဲ့ကြောင်အလိမ်မှတင်ပြသွားတာပါရှင်ခုတော့မြန်မာအရေးနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ရက်တီချက်ကိုမကျေနပ်တဲ့အတွက်တနင်္ဂနွေလုံးအတိုင်းတားနဲ့တပိတ်မဖို့စီစဉ်နေတဲ့တရင်တင်ပြခြင်းပါလေအကြမ်းဖက်စစ်ကောင်စီကိုကာကွယ်ပေးနေတဲ့တရုတ်နိုင်ငံရဲ့ထုတ်ကုန်ပစ္စည်းတွေကိုမတုံ့ဆွဲဖို့မီးရှို့ဆန္ဒပြကြဖို့လှုံ့ဆော်တဲ့ဆန္ဒပြပွဲတွေကိုမနက်ဖြန်ဧပြီလ9ရက်နေ့မှာတနင်္ဂနွေလုံးလှုပ်သွားဖို့တပိတ်မောက်အင်အားစုတွေကတိုက်တွန်းလိုက်ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုတော့ကိုခင်မောင်စုံမင်းကပြောပြထားပါတယ်
မြန်မာပြည်တွင်းရေးမှာတရုတ်နိုင်ငံရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိနေတယ်ဆိုတဲ့ယုံကြည်ချက်ကြောင့်တရုတ်အကျိုးစီးပွားတွေနဲ့အတူတရုတ်ကုန်ပစ္စည်းတွေတပိတ်မောက်ကြဖို့ဆော်ဩတဲ့ဆန္ဒပြပွဲတွေမြန်မာပြည်တွင်းအားကောင်းလာပါတယ်မနက်ဖြန်ဧပြီလ9ရက်နေ့မှာတော့တရုတ်နိုင်ငံထုတ်တဲ့စစ်တပ်ပိုင်လုပ်ငန်းတွေကထုတ်တဲ့ပစ္စည်းတွေကိုမီးရှို့ဆန္ဒပြဖို့အတွက်တနင်္ဂနွေလုံးကတပိတ်အင်အားစုတွေတိုင်ပင်ထားကြကြောင်းလူမျိုးပေါင်းစုံအထွေထွေတပိတ်ကော်မတီ GSCN ပြောခွင့်ရစောအာဂါကပြောပါတယ်စစ်ကောင်စီကိုအကာအကွယ်ပေးနေတဲ့တရုတ်အပေါ်မှာဒီလှုပ်ရှားမှုကဖိအားတစ်ခုအပြောင်းလဲတစ်ခုဖြစ်လာလိမ့်မယ်လို့သူကပြောပါတယ်
။တပိတ်ကော်မတီတွေအားလုံးကကျွန်တော်တို့ဟိုညှိနှိုင်းဆောင်ရွက်ပြီးတော့မှလှုပ်ဆောင်တာဖြစ်ပါတယ်။ဒီလူမျိုးပေါင်းစုံတွေတပိတ်ကော်မတီအနေနဲ့ကမနက်ပြန်တရက်တည်းမဟုတ်ပဲနဲ့ကျွန်တော်တို့ဆင်ဆက်မပြတ်ပေါ့လူထုကပါပါဝင်လာတဲ့အထိကိုကျွန်တော်တို့ဟိုလှုပ်ဆောင်မှုအတွက်တော့ပြင်ဆင်ထားကြပါတယ်။တရားမှုတော့တစ်စုံခုရှိမှာပါဆိုတော့ဒီတရားမှုကနေပြီးတော့တရုတ်နဲ့ရုရှားနဲ့စစ်ကောင်စီရဲ့အကျိုးစီးပွားတွေကိုကျွန်တော်တပေးမှောက်ဖို့အတွက်ကိုဆက်ပြီးတော့လုပ်ဖို့လည်းအများကြီးရှိပါတယ
်ဒီနေ့လည်းမြန်မာပြည်မျိုးကြီးတချို့ကဆန္ဒပြပွဲတွေမှာတရုတ်ကုန်ပစ္စည်းတွေကိုတပေးမှောက်ဖို့အဓိကထားလှုပ်ဆောင်ခဲ့ပြီးမန္တလေးမြို့မှာတော့မြို့နယ်ပေါင်း20ကျော်မှလှုပ်ခဲ့ကြောင်းမန္တလေးတော်လှန်ရေးတပ် MRA ဦးဆောင်သူကိုမော်မြင့်မောင်ကပြောပါတယ်
ရုပ်ရဲ့ over ခံမှုအင်ဖလူအင်ဆာပျောက်သွားကျွန်တော်လုပ်ချင်တာပါကျွန်တော်တို့ကလည်းကျွန်တော်ပြတဲ့အရာကိုအကုန်မသုံးမှုကျွန်တော်တို့အခုလုံးတော့ကြပါဘူးအဲ့လို
ဒီကွေးဒီအကုန်လုံးကတော့ဒီစံခုပိုင်းတိုင်းကိုစတော့ကျွန်တော်စီစဉ်ရှိရပါတော့နောက်ပိုင်းတော့သူတို့သူစောင့်ကြည့်ရညလာတော့လေအမုံစုပတ်ရှိဝဲလုပ်နေတော့ပေါ့။ဟိုဒီဒီကစီကတော့ဆိုတော့ကျွန်တော်တနိုင်ငံလုံးလူငယ်အခွဲ့ဒီမစုပတ်ရဘူးလို့ပြောထားတယ်ပေါ့။အဲလိုရှိ။ဒီကရေရပိုင်ရန်ကုန်မှာပြုလုပ်ခဲ့တဲ့အာနာသိမ့်စစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိတ် ို့ကတန်ခတ်ပိတ်ဆို့မှုတွေလုပ်ထားပါတယ်စစ်ကောင်စီကိုအရေးယူမှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ရုရှားကကန့်ကွက်နေလို့ပြည်တွင်းမှာလည်းတရုတ်စန်းကျင်ရေးလှုပ်ရှားမှုအရှိန်ကောင်းလာပါတယ်မီနီဆိုလိုစတိုးဆိုင်တွေကအစလျှက်စစ်ပစ္စည်းမျိုးစုံအလှပြင်ပစ္စည်းအထည်အလိတ်အစားအသောက်ကုန်နဲ့တစ်သီးမျိုးစုံလေယာသုံးပစ္စည်းဓာတ်မြေဩဇာပိုးတက်စိအပါဝင်တ िश्यू သွားချတို့တန်အစုံတရုတ်နယ်စပ်မူဆယ်ကနေမြန်မာပြည်ထဲကိုတရားမဝင်ရောတရားဝင်ရောမိမျိုးစုံနဲ့ဝင်ရောက်နေတာအချိန်ကြာခဲ့ပြီဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုမီးရှို့ပြီးတော့တနိုင်ကလုံးအတိုင်းတာနဲ့တပိတ်မှတ်ဖို့စီစဉ်ထားတဲ့အကြောင်းကိုခင်မောင်စုံမင်းကတင်ပြတော်လာပါရှင်။ POA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ရန်ကုန်ကအဖမ်းစီသတင်းတပုတ်တင်ပြချင်ပါတယ်။ရန်ကုန်တိုင်းစမ်းချောင်းမြို့နယ်ညောင်တုံးလမ်းမှာဧပြီလ5ရက်နေ့ကပရဟိတစေခံတစ်ခုကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအများအပြားလာရောက်ပြီးတော့ဆရာဝန်နဲ့အပါဝင်လူ6ယောက်ကိုဖမ်းဆီးသွားပါတယ်။ဒီသတင်းကိုတော့ POA မြန်မာပိုင်းသတင်းထောက်မအေးအေးမာကအပြည့်အစုံတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်တက်ကြွလှုပ်ရှားသူတွေ၊ကျောင်းသားလူငယ်တွေ၊ဆရာဝန်တွေနဲ့ပရဟိတလုပ်နေသူတွေကိုဇက်တိုက်ဖမ်းဆီးမှုတွေလုပ်လာတာပါ။အေပီလ5ရက်နေ့မှာတော့ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ကညောင်တုံးလန်းကဓမ္မရုံမှာပရဟိတစေခံဖွင့်လာတဲ့ဆရာဝန်တွေနဲ့ဆေးဆရာဆရာမတွေအပါအဝင်လူ6ဦးခန့်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အင်အားအများအပြားနဲ့လာရောက်ဖမ်းဆီးသွားခဲ့ကြောင်းမျက်မြင်တွေ့ရှိသူစမ်းကြောင်းမြို့နယ်ကပြည်သူတို့ကပြောပြပါတယ်။
ညောင်တုံးလန်းဓမ္မယုံကအိုးတုံးရဲ့စောက်ွားဖြစ်တဲ့ညောင်တုံးလန်းဓမ္မယုံဒီအရေးကြီးကာလာလေးမှာသူတို့ကဒီစေကန်းလေးစွာစိုက်တယ်ဆိုတော့လေပရဟိတအနေနဲ့သူတို့ကအဲ့ဒီစေကန်းလေးဖွင့်ပေးတာပြောင်းဝပါသွားတယ်အဲ့လိုမဟုတ်ဟိုဟာသူပေါ်ကိုရောက်အဲ့ငါလေးလည်းတနာရဝင်ပြီးတော့သူကစေကလေးစေဟာလေးနဲ့စစ်စစ်ကြီးကလေးရာလေးနောက်ပြီးတော့လမ်းဟာလေးကိုစီစီစီကြတယ်လေ။ဟိုအဲ့ဒီဟာကြီးလည်းသူတို့ကအကုန်ယူသွားတယ်၊ပယ်သွားတယ်။အဲ့ရကူအဲ့ဒီသေးတွေလည်းသူတို့အကုန်ယူသွားတယ်။ဓမ္မယုံကအခုသက်ဆံနေလည်းအကုန်ယူသွားတယ်။အဲ့မှာအကုန်ဖြတ်ပြီးသွားတယ
်။ဖန်စီခံရသူတွေထဲမှာဆရာဝန်ဒေါက်တာအောင်ကျော်ဦးနဲ့ပရိုက်တာဈေးကန်းကိုလာကြတဲ့လူနာတွေကိုအခုညီပေးနေသူတွေကိုလည်းဖန်စီခေါ်ဆောင်သွားတယ်လို့လည်းဆိုပါရယ်။ဒီဓမ္မယုံနယ်ကပရိုက်တာလုပ်နေတဲ့ဆရာဝန်နဲ့ဆေးဆရာမတွေဟာဆန္ဒပြလှုပ်ရှားသူတွေကိုအားပေးမှုတွေလုပ်နေကြောင်းစီရီယံအကြမ်းမဖက်အာခံနဲ့လှုပ်ရှားမှုတွေနဲ့ပတ်သက်မှုတွေရှိနေတယ်ဆိုပြီးတရင်ပေးသူတွေရှိတဲ့အတွက်လာရောက်ဖမ်းဆီးခဲ့တာလို့လည်းဆိုပါရယ်။စံကြောင်မြို့နယ်ကလမ်းတွေကိုစစ်တပ်အင်အားရဲအားတွေနဲ့မကြာခဏပိတ်ဆို့ပြီးရဟန်းချီရှိတဲ့တက်ကြွလှုပ်ရှားသူကျောင်းသားလူငယ်တွေကိုဖမ်းဆီးမှုတွေလည်းလုပ်ခဲ့တာပါ။မကြာသေးခင်ရက်ပိုင်းကပဲအသက်73နှစ်အရွယ်ကလေးငယ်တဦးဟာညမထွက်ရအမိထုတ်ပြန်ထားတဲ့အချိန်မှာအပြင်ထွက်တာကြောင့်စစ်သားတွေကပြင်းပြင်းထန်ထန်ရိုက်နှက်တာတွေရှိခဲ့တယ်လို့လည်းပြောပြပါရယ်။စံကြောင်မြို့နယ်တွေကိုတက်ကြွလှုပ်ရှားသူတွေအများအားဖြင့်လာနေကြတဲ့အတွက်ကောညဘက်တွေမှာတန်မုံတီးတဲ့အတွက်ကြောင့်ပါညဘက်တွေမှာတနက်တွေနဲ့ဖြစ်ပေါက်တာတွေရှိနေပြီးစမ်းကြောင်လူလူဟာတနက်တန်တွေကြောင့်စိုးရိမ်ထိတ်လန့်စွာနေထိုင်နေရတယ်လို့လည်းပြောပြကြပါတယ်ရှင်
။မအေးမှာပါရှင်။အခုလိုရန်ကုန်လိုမြို့ကြီးတွေမှာမတိမငိမ့်ဖြစ်နေချိန်မှာပဲရှမ်းပြည်နယ်ကြောင်မဲဖက်မှာလည်းပောက်ကွဲမှုဖြစ်ပြီးတော့အခြေအနေတွေမတိမငိမ့်ဖြစ်နေတဲ့တဲ့ဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမန္တလေးလာရှိုးလန်းကကြောင်မဲမြို့အဝင်ဂိတ်မှာတနင်္လာနေ့ညပိုင်းကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူ3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီပောက်ကွဲမှုဟာဆိုင်ကယ်နဲ့လာပစ်သွားတဲ့လက်လုံမိုက်အဖြစ်လည်းယူဆရတာရှိပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြထားပါတယ်
။တိုင်းသားလက်နက်ကိုင်အချင်းချင်းအကြနဲ့တိုင်းသားလက်နက်ကိုင်နဲ့တပ်မတော်အကြမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့ကြောင်မဲဒေသမှာတနင်္လာနေ့ည9နာရီကျော်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ဒေသခံတဦးက VOE ကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့ရှမ်းမြောင်ဝန်တော်ဦးရခင်ကလေးကတော့လုံခြုံတဲ့ဒေသမဟုတ်ဘူးလေနော်လက်နက်တိုင်အဖွဲ့အစည်းတွေများတယ်ဟိုဟိုပြစ်တက်ခတ်တာရှိရောအခုဆိုပုံစိုးတော့အမြုပ်ထဲလည်းမလုံခြုံကြပါဘူးလုံခြုံရေးကတော့အဆင့်0လောက်ရှိတာပေါ့ကွာအခုတလောလေးစောက်မဲပြီးတော့တပတ်မှလည်းနေ့တိုင်းတော့တိုက်ပွဲကြီးနေလေဖြစ်နေတယ်အဓိကတော့လက်နက်တိုင်၄ဖွဲ့ပေါ့အစိုးရစစ်တပ်ရှိမယ်အ
အဲ့ဒါဒီဒီရှိမယ်တိုင်ရှိမယ်အာစီရရှိမယ်နေရာကွက်ကြောက်ကြောက်လေးတော့အတိတ်တိုက်ပြောရှိနေရတယ်မနေ့ကပောက်ကွဲတဲ့နေရာလဲအမန်းတော့လုံချုံကြီးအနေနဲ့ရေးလို့ကျွန်တော်တမ်းတော်လို့အနေနဲ့သူဖုန်းကြည့်နေတဲ့နေရာပဲလက်ရှိအချိန်မှာတော့ဘုံပစ်သူတရားခံကိုဖမ်းဆီးရမိကြောင်မကြတရားသေးသလိုမန္တလေးလာရှိုလမ်းမှာကအသွားအလာတွေရပ်ဆိုင်ထားတယ်ဆိုတာလည်းမကြရကြောင်းဒေသခံတွေကပြောပါတယ် ကျောင်းမဲဒေသဟာလက်နက်ကန်အဖွဲ့မျိုးစုံလှုပ်ရှားနေသလိုတနက်နေ့ပြစ်ခတ်တပ်ဖြတ်တာပုံပေါက်ွက်တာတွေမကြခဏဖြစ်ပွားလေရှိပြီးလုံချုံကြီးအခြေအနေမှာတော့အဆင့်၃လောက်သာရှိနေတယ်လို့ကျောင်းမဲညွန့်ရဲ့ရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညာကတုံ့တက်ပါတယ်။ဒီနေ့ကဖြစ်စဉ်ကတော့ခဏစင်းလောက်မှအဲ့မှာပောက်ွက်မှုတစ်ခုဖြစ်တဲ့ကောင်နော်။ဟိုတော်တော်ကြီးက
ပါတယ်အဲ့ပြည့်စင်ဖြစ်ပြီးတော့အဲ့ရဝင်တော့ဟာမဆိုးရင်အတန်းရရတယ်ပြောပါတယ်မနေ့ကလေးကဖြစ်ကလေးကစစ်သေးဆွေကိုခေါ်သွားပါတယ်ဗျတစ်တက်ကသေးဆွေလို့ရှိပါတယ်ဒီမှာဟောအဲ့ဒီမှာလည်းသူကူတာပြီးနေပါတယ
်မူဆယ်မြို့နယ်ဖန်ကောင်းကျေးရွာအုပ်စုမှာလည်းမနေ့ည10နာရီလောက်ကဘုံတလုံးပေါက်ကွဲခဲ့ပါတယ်2020ရွေးကောက်ပွဲအပြီးကာလမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကြောင်မဲခရိုင်အမတ်တက်ကမြို့သားလွတ်တော်ကိုယ်စားလှယ်ဥစော်ထိုက်ဟာနေအိမ်မှာပဲတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်2018ခုနှစ်တက်မတော်နေ့မတိုင်မီမလ26ရက်နေ့ကလည်းကြောင်မဲမြို့အဝင်ဂိတ်မှာဘုံနှလုံးပေါက်ကွဲခဲ့မှုပါတယ်ဒီဇင်ဘာလ5ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်အတွင်းမှာ SSPP ရှမ်းမြောက်နယ် TNL တအောင်းပလောင်ပူပေါင်းတပ်နဲ့ RCSS ရှမ်းတောင်တပ်တွေအကြမ်းမှာတိုက်ပွဲဖြစ်ပွားနေသလို၄ရက်နေ့ကတော့လာရှုံမြို့နယ်မိုင်းရော်ကျေးရွာအုပ်စုမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကြောင်မဲတီဘောနဲ့နမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာနေရာဆွံ့ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်းတင်ပြတော်ရပါရှင်။ခုတော့တနင်္ဂနွေလုံးအတိုင်းတာနယ်လုံနေကြတဲ့အာနာဖီဆိုင်ရေလှရှာမှု CDM တပိတ်နဲ့တက်ဆိုင်တဲ့တည်င်းတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအနုနည်းနဲ့အာဏာဖီဆန်ကြတဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာပိုင်တွေဘက်ကပြင်းပြင်းထန်ထန်ဖိနှိပ်မှုတွေနဲ့ဖြိုခွင်းတာတွေရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကတင်ပြပေးထားပါရစေ
။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစပြီးစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတပ်မတော်ဘက်ကနေစစ်အုပ်ချုပ်ရေးကောင်စီဖွဲ့ပြီးတော့နိုင်ငံကိုစီမံအုပ်ချုပ်ဖို့ကြိုးစားတာမှာတော့စစ်အုပ်ချုပ်ရေးကောင်စီရဲ့အုပ်ချုပ်မှုကိုလက်မခံနိုင်တဲ့နိုင်ငံဝန်ထမ်းတွေဘက်ကအနုနီးနဲ့အာနာဖီဇန်နဲ့ CDM လှုပ်ရှားမှုတွေလုပ်ခဲ့ပါတယ်။အာနာသိမ်းမှုကိုဆန့်ကျင်ပြီးတော့ရုံးမတက်ဖဲနဲ့အနုနီးနဲ့အာနာဖီဇန်နဲ့ CDM လုပ်နေကြတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကစစ်ဆေးမေးမြန်းတာပုံမှန်တက်ဖမ်းဆီးအရေးယူတာအပြင်ပြင်းပြင်းထန်ထန်ဖိနှိပ်တာတွေလှုပ်ဆောင်တယ်လို့ CDM လောက်အောင်အားပေးတယ်ဆိုတဲ့တန်တရားနဲ့စစ်ကြောရေးမှခေါ်ယူစစ်ဆေးခံနေရသူတွေလည်းရှိနေပါတယ်CDM မှာပါဝင်တဲ့ကျမ်းမာရေးဝန်ထမ်းဆရာဝန်တွေကိုတွေ့တဲ့နေရာမှာတရားမဲ့ဖမ်းဆီးတာတွေလုပ်တာအပြင်စေကူတာခွင့်လိုင်စင်မှာပိတ်သိမ်းတဲ့အထိပြင်းပြင်းထန်ထန်အရေးယူနေတယ်လို့ CDM လှုပ်ဆောင်နေတဲ့ဆရာဝန်တဦးကပြောပြပါတယ်
နံပါတ်1ကတော့ကျွန်တော်တို့ကဆရာဝန်တွေဖြစ်နေတဲ့အခါကျတော့အပြင်မှာဆရာဝန်ဖြစ်တဲ့အလုပ်လုပ်လို့မရအောင်ဓာတ်ဆီတာတွေရှိတာပေါ့နော်စီးကန်းတွေမှာဆိုလို့ရှိရင်လည်းပဲဒီပေပြီးချင်းဒီချင်းဒီမှာဒီဆရာဝန်တွေထိုင်နေသလားဒီကြောင်တွေကိုလက်မခံဘူးအဲ့လိုမျိုးပေါ့နော်ဖိအားပေးရတယ်ဆိုဆရာဝန်အနေနဲ့အပြင်မှာစီကန်းထိုင်မယ်ဆိုလို့ရှိရင်လည်းစီကန်းနေပေါ်ဖိအားပေးပြီးတော့စီကန်းထိုင်လို့မရအောင်ဟိုတားဆီးရတယ်ရှိရပေါ့နော်ဒါကတပိုင်းပေါ့ဒါကစီကန်းထိုင်လဲဆိုတော့တော့ဟိုအခကျင်းဝင်ယူပြီးထိုင်နေစီကန်းကိုပြောတာနော်ဒါပေမဲ့ကျွန်တော်စီနီယာဆရာဝန်တွေကအများသောအားဖြင့်ကတော့ကျွန်တော်ကိုယ်တိုင်ကပဲအခကျင်းဝင်မယူဘဲနဲ့အလကားထိုင်ကျွန်တော်တို့တွေဆိုခွဲစိတ်ခါတော့ကုကူစမ်းတက်ခါတော့ဘာမှမယူဘဲနဲ့ကျွန်တော်တို့ထိုင်ပြရတယ်ရှိရဒါပေမဲ့အဲ့ဒီခါတွေကိုလည်းပဲဆက်ပြီးတော့ကုသမှုတွေတိတ်လို့မရအောင်လို့ပေါ့နော်စီကန်းနေမှာလိုက်လိုက်ဖမ်းတာမျိုးစီကန်းတင်ပါခဏမကြာခဏလာပြီးတော့စစ်ဆေးရမျိုးအဲတချို့ဆရာဝန်တွေစီကန်းနေလာခေါ်သွားတာမျိုးအဲ့လိုမျိုးတွေရှိရကြဒါပေမဲ့အခုခေတ္တကဟိုစေအုပ်ချုပ်ရေးတောင်းလာပြီလဲဆိုတော့ဥပဒေဆိုတာသူတို့ထုတ်တဲ့အမိန့်ပေါ်မှာဥပဒေဆိုတာမရှိတော့အမိန့်ပဲရှိတော့လဲဆိုတဲ့ပုံစံဖြစ်သွားတာပေါ့နော်ဒီကျွန်တော်တို့ကိုစစ်မြေပြင်တစ်ခုကိုသဘောထားပြီးတော့တိုက်ခိုက်ခံရင်းနေတဲ့သဘောတော့ရှိတာပေါ့နော
်စီရီယန်လှုပ်ရှားမှုမှာဘန်ဝန်ထမ်းတွေဆရာဝန်တွေအင်ဂျင်နီယာတွေအကောက်ခွန်အရာရှိတွေတင်မောချင်းအလုပ်သမားတွေယထာပို့ဆောင်ရေးကဝန်ထမ်းတွေအပြင်အထည်ချုပ်ဆက်ယုံလို့လုပ်သမားတွေလုပ်ငန်းခွင်ပေါင်းစုံကဏ္ဍပေါင်းစုံမှာတာဝန်ထမ်းဆောင်နေသူတွေပါပါဝင်နေကြတာပါ CDM မှာပါဝင်တဲ့ဝန်ထမ်းတွေကိုဆရာနာသိစေုပ်ချုပ်ရေးကောင်စီဘက်ကဖမ်းဆီးတာအလုပ်ကနေထုတ်ပြတာရုံးပြန်တက်ကြဖို့စာထုတ်ပြီးတော့ဖိအားပေးတာနောက်ဝန်ထမ်းအင်အားတွေကနေပြောင်းရွှေ့ဖို့ဖိအားပေးတာစတဲ့နှီးမျိုးမျိုးနဲ့ချိန်ချောက်နေကြပါတယ် CDM လုပ်တာကြောင့်အလုပ်တာဝန်ကနေထုတ်ပယ်ခံရပေမဲ့အာဏာရှင်ပြုတ်ကြတဲ့အထိဆက်ပြီးတိုက်မယ်လို့ဆိုလာသူကတော့ဖြူးမြွနယ်ကစိုက်ပျိုးရေးအရာရှိတူဦးဖြစ်ပါတယ်
မ
ပြောမျိုးနေကစိုက်ပျိုးရဲ့အရာရှိတူပြောပြခဲ့တာပါသူ့ကိုအရေးယူတဲ့ပုံမှန်၃ခုကတော့ဝန်ထမ်းကျင်းဝတ်ဖောက်ပြတာအတွက်နိုင်ငံဝင်နဲ့ဥပဒေပုံမှန်၁၆၀ခွင့်စည်းကမ်းများဖောက်ပြပြီးခွင့်မဲ့ပြတ်ကွက်တဲ့အတွက်နိုင်ငံဝင်နဲ့ဥပဒေပုံမှန်၁၆၀ကာကြီးနိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့လှုပ်ရှားမှုတွေမှာပါဝင်လှုပ်ဆောင်အားပေးကူညီတဲ့အတ ဒီကိစ္စကိုလာကြတဲ့အချိန်ထိစန့်ကျင်တော်လာရေးမှာပါဝင်နေတယ်ဆိုတာကိုမသိရသလိုသူမကျူးလွန်ထားတဲ့တတ်ထားတဲ့ပုံမှန်တွေကိုလည်းကာယကံရှင်အနေနဲ့ခုခံချေပါခွင့်မရဘူးလို့ပြောပါတယ်။ ဒီဇယ်နိုင်ငံဝန်ထမ်းဥပဒေမှာတော့ဆွဆွဲခံရတဲ့ဝန်ထမ်းရဲ့မျက်ကွယ်မှာစစ်ဆေးကြားနာတာမလုပ်ဖို့အပြင်ဆွဆွဲခံရသူဝန်ထမ်းအနေနဲ့လည်းအဲ့ဒီလိုဆွဆွဲလာမှုကိုခုခံချေပါပိုင်ခွင့်ရှိတယ်ဆိုတာအတီလင်းဖော်ပြထားပါတယ်။စေအောင်ချုပ်ရဲ့ကောင်စီရဲ့နောက်ထပ်လှုပ်တဲ့လှုပ်ဆောင်ချက်တစ်ခုကတော့စီဒီအမ်လှုပ်ရှားသူတွေကိုဝန်ထမ်းအင်အားတွေကနေအတင်းအဓမ္မပြောင်းရွှ Lazar Miari address Sawini, Kakashini, Eche, Yarai Labi or Paziari, Lode Adre, Longjo Moon, maybe, or Tilansa Sayari, Boago, Yinsai Niare, Lu, Matuago, Mieta win at Uga, Yabare.
Okay, ก็ลงมาแล้วทีเดียวลงเลยนะมารู้ว่ายกพอทําแล้วนี่รู้สึกดีมารู้ว่าก็ลงชอบตามนี่ได้บ่เนาะชอบตามนี่ได้แต่ก็ลงมาแล้วคุยเจอแล้วก็ว่าถ้าเสร็จจ๋าบ่เนาะเสร็จแล้วก็เลยไม่เข้าใจอยู่เลยพอเจอแล้วมาอีกทีแล้วก็มาเนี่ยๆๆมารู้มาแล้วจริงๆแล้วก็ตามนี่ได้ยายนี่ก็ได้ไม่พูดจอกกว่าแล้วเนาะเนี่ยมารู้ว่าซ้อมนี่ทีเดียวแม้จะลงมามาไม่ทิ้งเนี่ยมารู้ว่าได้
အောင်ဆုံးမဲ့မှာရဲ့အရှင်ဘုံဘုံကြောင်းရတယ်ငါတို့အလုပ်ကြိုက်လုပ်ကြောက်သွားတယ်ငါတို့မမလို့ဖြစ်ပြီးရမယ်လေဒီမှာတော့အဆုံးထိရှိနေရမယ်လို့ပါပါဆရာနာတိန်နာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစေအောင်ချုပ်ရေးကောင်စီရဲ့လောက်ခံတက်တွေဖြစ်တဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်အခုချိန်ထိတည်ဆုံသွားရသူ900ကျော်ထဲမှာစီရီယာလုံနေတဲ့ဝန်ထမ်
ကြားထုတ်လွှင့်ချက်တွေကိုအချိန်မရေကြီးစုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ပါတယ်ဒီ application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအင်္ဂါနေ့ညသကပိုင်းအစီအစဉ်အလဲရောက်ပါပြီစစ်အာဏာသိမ်းမှုကိုဆန့်ကျင်ကပ်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့နိုင်ငံတော်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့အကြောင်းမှာပဲခုချိန်ထိအခိုင်အမာကန့်ကွက်ဆန္ဒပြနေကြတဲ့အထက်မုံရွာမြို့နယ်အပါအဝင်ဖြစ်ပါတယ်။မုံရွာဆန္ဒပြပွဲတွေပကြောင်အခုလောက်စူးစီအားကောင်းစေရှိတာပါလေ။အခုလောက်နေနေခံနေရတဲ့ကြားတွေကသူတို့တွေအတွေးအမြင်ထဲမှာထင်ရောင်ဝိုးတဝါမျောလင့်ချက်အမားတွေနဲ့ဆက်ပြီးတော့လမ်းမော်ထွက်ဆန္ဒပြနေကြတာပါလား။သူတို့ရဲ့ဒီဆန့်ကျင်ကန့်ကွက်တောင်းဆိုပွဲကမနှက်ဖြန်တစ်ပတ်ခါပြီးသွားလိမ့်မယ်လို့မျှော်လင့်ယူဆပြီးတော့ဆန္ဒပြနေကြတာပါလားဒီလိုမေခွန်းတွေအပေါ်မုံရွာမျိုးကဆန္ဒပြပွဲတွေမှာကိုယ်တိုင်တောက်လျှောက်ပါဝင်လာသူတွေရဲ့အဖြစ်အပျက်ကိုကြားကြပါမယ်လုံခြုံရေးအရာနာမည်ထုတ်မပြောနိုင်တဲ့မုံရွာကဆန္ဒပြပွဲပါလှုပ်ရှားသူတွေကိုကိုကျော်ကျော်သိန်းကဆက်သွယ်မြေမြန်ထားပါတယ်ရှင
်ကျွန်တော်တို့တွေ့ရတာဒီမုံရွာကဆန္ဒပြပွဲတွေဟာနေစဉ်လို့ပေါ့နော်လူအမျိုးသားအစုံနဲ့ပါတယ်နောက်စူးစီးမှုအားကောင်းတာတွေ့ရပါတယ်မုံရွာကဆန္ဒပြပွဲတွေဘာကြောင့်အဲ့ဒီလောက်ထိစူးစီးမှုအားကောင်းတာလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့ဒီမှာစပြီးတော့ဒီဆန္ဒထုတ်ပေါ်မှုစကြတဲ့ကဒီဘက်ကော်မတီစတင်ဖွဲ့စည်းတယ်ဒီဘက်ကော်မတီမှာကအဖွဲ့အစည်းပေါင်းစုံပါတယ်အဲကျောင်းသားတမကကြီးနောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်လို့နောက်88ငွေနိုင်ငံရေးပေါ်လူဖွဲ့စည်းတော့နောက်နိုင်ငံရေးကျင်းသားဟောင်းအဖွဲ့လူအမျိုးတွေအကုန်လုံးလူလူလူလန်ကအတီးပြီးပါတယ်ခင်ဗျာ။ဒါက
ဒါကတစ်ချက်ပေါ့လေဒါကတစ်ချက်ဖွဲ့စည်းပေါင်းတို့ရဲ့လူသားအထုပ်နဲ့နောက်တစ်ခုကဒီငွားလူတို့ရဲ့လူကြတဲ့ကြွားမှုအဲ့နှစ်ချက်ကြောင့်ဆိုကျွန်တော်တို့လူစားပါတယ်အဲ့နှစ်ချက်နဲ့ဒီအခုချိန်ဒီလိုပဲစုစုပြီးပြီးကြွားနေရပါခင်ဗျာ
CDM လှူရှားမှုအနေနဲ့ရောမုံရွာမှာဘယ်လိုအခြေအနေရှိပါလဲခင်ဗျာဟုတ်ကဲ့ CDM လှူရှားမှုအနေနဲ့တော့အခုချိန်ဒီဝန်ထမ်းတော်တော်များများကဒီ CDM လှူရှားမှုကိုချိုးဖောက်ပြီးတော့ပြန်လည်ဝင်ရောက်သွားခြင်းမရှိဘဲနဲ့အကုန်လုံးကတောင့်ခံပြီးတော့ရက်ခံပေးထားတာရှိပါတယ်နောက်
လုံချမှုကလည်းလောလောဆယ်အထိတော့အကောင်းနေပါတယ်ခင်ဗျဟုတ်ကဲ့ဆိုတော့ဒီဖြိုခွဲတာတွေပြစ်ခတ်တာတွေဖမ်းဆီးတာတွေဒဏ်ရာရတာတွေကြာဆုံးတာတွေလည်းပဲကျွန်တော်တို့သတင်းတွေမှာဆိုရှယ်မီဒီယာဗီဒီယိုတွေမှာကျွန်တော်တို့တွေ့ရပါတယ်ဆိုတော့အခုတိထားသလောက်ချိန်အထိဆိုရင်လာမုံရမှာအကြအဆုံးအထိအခိုက်ဘယ်လောက်ရှိပါပြီလဲခင်ဗျလောလောဆယ်အထိတော့ကျွန်တော်တို့
50ဦးအနည်းဆုံး55ဦးလောက်ရှိနေပါပြီပုံမှန်ပါတော့အဲကျန်တဲ့ထိခိုက်ဒဏ်ရာရတဲ့သူတွေကတော့ဒီလောက်30ဆန်းတော့ရှိနေပါပြီအနည်းဆုံးတော့ဒါကြီးခံထားရတဲ့လူတွေအကြီးအတွက်ကတော့ကျွန်တော်တို့တိတလောက်တော့အယောက်80နီးပါးလောက်ရှိပါတယ်ဟုတ်ကဲ့ဆိုတော့ဒီတွားနေတဲ့ဇာနာပြပွဲနောက်တခြားကျွန်တော်တို့ညာတပိတ်
CDMလှူရှားမှုစသည်ဖြင့်ပေါ်လေဒီလှူရှားမှုပုံစံအတီးတီးအပေါ်မှာကိုယ်တိုင်မပါဝင်နိုင်ပေမဲ့ဘေးကနေပြီးတော့ဂျန်တဲ့လူလူရဲ့အားပေးထောက်ခံမှုကရောအားကောင်းပါရဲ့လားလူလူကရောစိုးရိမ်စိမ်နဲ့ဟလာတွန်းဆိုကြပါသလားဒါမှမဟုတ်အားပေးထောက်ခံမှုရှိပါရဲ့လားခင်ဗျ။ညာစုကတော့တပိတ်စစ်ကြောင်းထွက်လာတယ်။နောက်ဥပမာ
လုံငယ်တွေကိုညာစုကတော့အကုန်လုံးကကာကွယ်ပေးတယ်ထောက်ခံပေးနေတုံးပဲညာစုပေါ့နော်အဲတချို့ကတော့ရှိမှာပေါ့လေတချို့ကတော့ဥမာအဲလမ်းနေဖယ်ခိုင်းတဲ့ဒီတဲအိတ်ဒီကာထားတဲ့ဟာမျိုးတွေကိုဝင်ပြီးတော့ရှင်းပေးရမျိုးတို့ပါလို့ဒါကတော့လူအနည်းစုလောက်ပါလူအနည်းစုကတော့ဒီလိုမျိုးပဲရှိပါတယ်ကျန်တဲ့လူအများစုကတော့တပိတ်စစ်ကြောင်းထွက်လာတာနဲ့ဟိုကိုယ်တိုင်မပါဝင်နိုင်ရင်တောင်မှရေတံမှုဝ
ဒီလိုနောက်ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေနောက်စီဒီယန်လှုပ်ရှားနေတဲ့ဝန်ထမ်းတွေတစ်ဖက်အစင်းကလူတွေရက်ွက်ထဲမှာရောက်တာလာနဲ့အကုန်လုံးကဝိုင်းဝန်းပြီးတော့ကာကွယ်ပေးကြတယ်ထောက်ပြပေးနေတော့မှာပဲခင်ဗျဟုတ်ကဲ့ခင်ဗျအခုဆိုရင်ဒီတော်စုလူတော်ကူစားဘူးကော်မတီဆိုတာရှိပေါ့နော်ဒီတော်စုလူတော်ကူစားဘူးကော်မတီရဲ့လှုပ်ရှားမှုတွေကိုလည်းမုံရွာစံနာပြလူလူတွေနဲ့ညှိနှိုင်း
ောင်းမှုကိုတော့အားရကျင်နေပါတယ်ခင်ဗျ။ဟုတ်အားရကျင်နေပါတယ်။ဒီကပို့ပြီးတော့တချို့အလုပ်တွေကိုလည်းဆန်ဆန်လုပ်ဖို့တော့လုံမယ်လို့တော့ကျွန်တော်တို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဒီထက်ပို့ပြီးတော့ဆိုတာမှာဘယ်လိုအလုပ်တွေလို့များခွဲခြားပြီးတော့ပြောချင်တာမျိုးရှိပါလားခင်ဗ
ျဟုတ်ဥပမာပြည်သူ့အုပ်ချုပ်ရေးအဖွဲ့လိုဟာမျိုးတွေကိုဒီထက်ပို့ပြီးတော့ဟိုဖွဲ့စည်းတာတော့ဖွဲ့စည်းတာပေါ့လေဒါပေမဲ့ဒီရန်မယားတွေကိုဒီထက်ပို့ပြီးတော့နည်းနည်းနဲ့ဆက်ဆံတိစောက်တာမျိုးပေါ့ဒီကောင်တီကဒီရန်မယားကိုအုပ်ချုပ်ရေးရန်မယားကိုရက်ပြီးအခုမတိစောက်နိုင်သေးခင်ကာလမှာ CRPH အနေနဲ့ဒီအုပ်ချုပ်ရေးရန်မယားကိုနည်းနည်းတိစောက်တာမျိုးနော်ကာကွယ်ရေးတပ်ဖွဲ့လိုဟာမျိုးတွေကိုငြင်းငြင်းဖွဲ့စည်းပေးတာမျိုးဒါမျိုးတွေကိုတော့ငြင်းငြင်းလုပ်တင်နေလို့ကျွန်တော်တို့အနေနဲ့ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့ဒီလိုမျိုးကိုယ့်ဘက်ကနေပြီးတော့အချိန်ဟုန်ပြင့်ပြီးလုပ်တာနဲ့များတစ်ခါကစစ်ကောင်စီဘက်ကလည်းပဲလာအကြမ်းဖက်နေနေဖြူခွဲတာကပူပြင်းထန်လာမယ်လို့အကြမ်းချင်းအားဖြင့်ယူဆလို့ရပါတယ်ဆိုတော့မုံရွာအနေနဲ့တစ်ခါကဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်ဖြူခွဲလာမယ်ဆိုရင်ရောဆက်ပြီးတောက်ခံနိုင်အောင်ပါလားခင်ဗျ
။ကျွန်တော်တို့ဆောင်းဆုံးဆုံးတိစွမ်းကုန်တိကျွန်တော်တို့တောက်ခံသွားမှာပါ။နေ့စဉ်ရဲမပြတ်လေကျွန်တော်တို့ဒီတပိတ်စစ်ကြောင်းလေးရက်ကွက်တပိတ်တွေကနေ့စဉ်ရဲမပြတ်ဆက်လက်ပြီးတော့ခြေပြနေတော့မှာပဲ။ကျွန်တော်တို့ဆက်ပြီးတော့ကြောက်အောင်တောက်ခံသွားမှာပါခင
်ဗျ။ဟုတ်ကဲ့။နောက်ခုနကတော့ကျွန်တော်တို့ CIA page အကြောင်းပြောရနေနောက်တစ်ခုပေါ့နော်။အခုဆိုရင်ဒီ Federal Army ဆိုပြီးတော့ပြောကြဆိုကြမျှော်လင့်ကြတာရှိပါတယ်။ဒီဟာကတကယ်တမ်း let me jar, Lupio, Lujava, Nakana, Uma, and Russell, Simaga, Federer, Sure, Pond, and now Machibene, and La Federer, Amisura, Nupola, Usura, let me jar, Lupio, Lujava, and Lakana.
But I got a CRBH name. The Diana for CDM, Sunday Nene Poma, Mutti, Ruth, and Oro, Usava, eh? Diana for CD, who CRBH name, eh? A don't charm you. Now, the don't charm you, boy. Don't charm you, look in, eh? The Diana Ribago, a mark and jet, a bee watch he did. Bring him a ticket, a good trouble, I'm you, bring him a ticket. The road to you move the zone the other, Javi, Javi, so you know. ဒီဖက်ဒရယ်အာမေရိကမျှော်လင့်လို့ရမယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်။မဟုတ်ရင်တော့ဒီပုံစံအတိုင်းနဲ့ဆက်သွားနိုင်မယ်ဆိုရင်တော့အရင်ကျွန်တော်တို့ဒီ ဒိုင်နာဖွဲ့ရည်ဆိုလို့ဒီဒိုင်နာနဲ့ကိုင်ဖွဲ့စည်းကလည်းပဲအကျဉ်းချက်တွေတည်တည်ထုတ်ပြန်ထားတာရှိပါတယ်အခုချိန်ထိတော့ကျွန်တော်တို့တွေ့ရသလောက်ဟလာဒီစစ်ကောင်စီကိုကြက်ခတ်တာတွေချက်ပူခန်းတာစီးတဲ့ချက်ပူခန်းတာတွေမျိုးစပ်ရတဲ့တောင်းဆိုတာတွေကျွန်တော်တွေ့ရပါတယ်ဒိုင်နာနဲ့ကိုင်ဖွဲ့စည်းရဲ့အခုချိန်ထိရက်တည်ချက်လုံဆောင်ချက်တွေနဲ့ပတ်သက်လို့ရောအားရချင်တဲ့မ
နေနဲ့အောင်တက်နိုင်တယ်လို့ဆန်းဆောင်ကြိုးစားနေတာဒီကပို့ပြီးတော့တိုင်းသားအဖွဲ့အနေနဲ့ရော CRPH အနေနဲ့ရောဟိုလက်တွဲညီညီနဲ့လောက်ဆောင်နိုင်မှုကျွန်တော်တို့ပို့ပြီးတော့ပြောင်းနေပါတယ်ခင
်ဗျဟောနိုင်ငံတကာကလည်းပဲအခုဆိုရင်နေ့စဉ်လိုပါပဲတနည်းမှုတနည်းအားတနိုင်ငံမှုတနိုင်ငံကနေပြီးတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့နေ့စဉ်လိုပြောဆိုနေတာရှိပါတယ်ခရီးပေးတာရှိပါတယ်တောင်းဆိုတာရှိပါတယ်စုံဖြတ်ချက်တွေချတာရှိပါတယ်ဒီတဲ့အပြင်တော့လက်တွေ့ကြတဲ့လုံဆောင်မှုတော့မရှိသေးဘူးပေါ့နော်လက်တွေ့ကြကြလုံဆောင်မှုတော့မရှိသေးဘူးပေါ့ဆိုတော့လက်ရှိနိုင်ငံတကာရည်တည်မှုအနေအထားကိုရောပဲလူများမြင်မိပါလေခင်ဗျာ
ကျွန်တော်တို့လက်ရှိနိုင်ငံတကာကတော့သုံးတရားပေါ့လေဟိုခရီးပေးတာမျိုးတော့ပဲလုံဆောင်နိုင်တယ်လို့ကျွန်တော်တို့ယူဆတယ်အဓိကကျွန်တော်တို့တကယ်တမ်းဒီစစ်အာဏာရှင်စနစ်ကိုတိုက်ရမှာကကိုပြည်တွင်းကတရားသူတွေပဲဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကတော့ဒီနိုင်ငံတကာပေါ်မှာအများကြီးအရန်ကြီးတော့ညှော်လို့မထားပါဘူ
းဟုတ်ကဲ့ရန်ကြီးညှော်လို့မထားဘူးဆိုတော့အခုများပြောနေကြသလိုပေါ့နော်ညှော်လင်းကြတာတောင်းဆိုကြတဲ့အထက်မှာဒီ rights to protect r2p ဆိုတာပါပါတယ်ဆိုတော့ဒီ r2p ဆိုတော့အင်မတန်ဆက်ဆက်ပါပါဖြစ်တော့ဖြစ်ခဲ့ကိစ္စမျိုးလို့ကျွန်တော်လည်းအဲ့လိုနားလဲပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောညှော်လင်းချက်ရှိပါသလားခင်ဗျာ
ကျွန်တော်တို့အများကြီးညှော်လို့မထားပါဘူးခင်ဗျာအများကြီးညှော်လို့မထားပါဘူးကျွန်တော်တို့စဉ်းစားချက်ထဲမှာ RDP ဇာတိဖြစ်စေမလာပြီးဖြစ်စေစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ဒီအမောင်းနဲ့ဒီပြည်တွင်းအင်အားစုတွေဒီဘက်မှာရှိတဲ့ရည်တည်နေတဲ့အင်အားစုတွေကဝိုင်းဝန်းပြီးတော့စစ်အာဏာရှင်စနစ်ကိုထိုဖျက်ပြရမှာပဲလို့ကျွန်တော်တို့ကယူဆထားတဲ့အတွက်ဒီ RDP ပါရကိုကျွန်တော်တို့အလောက်ကြီးကြီးအမြော်လင့်ပါဟု
တ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့အားလုံးသုံးသပ်ပြီးတော့ကြည့်ပြီးတော့ပြောမယ်ဆိုရင်ပေါ့နော်ဒီလှုပ်ရှားမှုဒီဘယ်လောက်ကြာနိုင်တယ်ဆိုတော့အကြံပြေစိတ်ကူးညှို့မှန်းချက်များရှိပါလားခင်ဗျ
ကျွန်တော်တို့ဟိုဒါကရေရှိတိုက်ပွဲလို့တော့ကျွန်တော်တို့အစိုးရရဲ့ယူဆတာပါတယ်တအနာရှင်ကလည်းသူ့ရဲ့ခံကြုတ်ကြီးမှာသူတင်းထန်ခုခံကာဝယ်ပါလိမ့်မယ်ကျွန်တော်တို့ဘက်ကလည်းစစ်အာဏာရှင်စနစ်ကိုဖြိုပြဖို့အတွက်အတင်းထန်ကြိုးစားရမှာပါကျွန်တော်တို့အစိုးရဘက်ကရန်ဒီရန်ကုန်လိုနောက်မန္တလေးလိုနောက်မုံဝံလိုတဲ့လူကြီးတွေလိုကျမ်းမာရေပေါ်မှာလူတင်လေဒီတိောက်ပြီးတော့လှုပ်ရှားခဲ့ကြပြီဒီဒီမဖြူခွဲတဲ့ကာလတွေပေါ့ဒေါ်လာကြီးကြားရည်စံကာလတွေဒီကာလတွေမှာကျွန်တော်တို့အများကြီးတွန်းဆန်ခဲ့ကြတယ်ဒါပေမဲ့အခုဟာကတိတ်မကြခင်မှာပဲမှောင်မိုက်တဲ့ကာလကိုကျွန်တော်တို့ဖြတ်တန်းလိုက်မှာကျွန်တော်တို့ယူဆတယ်ဒီကာလကိုတော့ကျွန်တော်တို့အတန်းတိုင်းဆုံးကြံ့ကြံ့ခံပြီးတော့ခုခံကာကွယ်ပြီးတော့ကျွန်တော်တို့ခုခုခံကာကွယ်ရင်းနဲ့အနာရှင်စနစ်ကိုအမြန်ဆုံးတော့ကျွန်တော်တို့တိုက်ချက်နိုင်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်။ကာလတတ်မှတ်ချက်တော့ကျွန်တော်တို့မပြောနိုင်ပါဘူးခင
်ဗျ။ဟုတ်ကဲ့။ဆိုတော့ကျွန်တော်ကောင်းတယ်မှာဒီအဖြေကိုနားထောင်ရင်လည်းကျွန်တော်ကောင်းတယ်မှာနောက်ပေါ်လာတဲ့မျိုးကတစ်ခုကဒါတခြားဒေသတွေမှာအခုဆိုရင်တချို့တွေအားမလို့အားများနဲ့ပြောတာတွေရှိပါတယ်။ငြိမ်သွားတယ်ပေါ့နော်။ဥပမာရန်ကုန်ဘက်မှာဆိုရင်နည်းနည်းကျဲသွားတယ်ပါသွားတယ်ငြိမ်သွားတယ်အဲ့လိုပဲတချို့နေရာတွေမှာဆိုလည်းငြိမ်သွားတယ်ဆိုတော့ပြောတာဆိုတာမျိုးကြီးကြားရပါတယ်။နောက် let do it in the afternoon, eh? In the Pado and the time we do about it. So, any poor Mayo, say that Jora, Mu, Damamo, Amlu, Amya, Pitamu, Kanzami, Badala, any data report Mayo, Bellu, Mumia, Tinia, Shiba, like them.
So, say that Jara, Amlu, Amya, a people, okay. So, I got all the American La, the season city, Bowmido, now let me bow me by Bowmido, a young Niko Pete, two quarries, say Maro, Canada, or
อยู่เว็บปาดว่าเลยแต่ว่าดูรู้เนี่ยสิ่งเสมาว่าแต่เราต้องยืนต้องยืนสิ่งเสมาว่าเสียหน้าเนี่ยสิ่งสั่งจริงยืนเสียหน้าเนี่ยสิ่งที่ทุกอย่างอยู่เสียชีวิตอยู่จริงๆอาเมียจะไม่ใช่บ่าวเสียจะจ่ายจะไม่ใช่บ่าวโอเคโอเคแล้วกูลูกสาวนี่เนี่ยลูกชายมูตัวนายลูกเว็บเจ้าเจ้าบ่เนาะแต่เกี่ยวกับอาเมียเลยไม่รู้ใครมาอยู่ที่บ้านแล้วครับเนี่ย
โอเคฉันมาอยู่ที่บ้านแล้วเจ้าฉันไม่ได้ว่าอยู่ที่บ้าน
ค
Seninya segawai sisi ngocah ke Rabashin, akuro janshinirai cheng duen terin cheng choku jaja bame. Sitaga anatina go sanchen kankwede sanapyabwarigo achanphe pika pyokwe nidilo sanapyadure CDM lo shamuma pawindure chokhandure go sitaga phansi nirama tikine mnet paingaro tinshare anupinya shin tu uphitu zagana kho udura go neima la phantware lo lu shino ngapyojo ga tuye Facebook ma yei thabare pikine yet paing ga be asoro yei dai go phanare ajang စစ်ကောင်စီကတရင်ထုတ်ပြန်ပါတယ်ဒါအပြင်နယ်ပယ်အသီးသီးကထင်ရှားတဲ့အနုပညာရှင်တွေတရင်မီဒီယာသမားတွေကိုလည်းပုံမှန် 900ငါးကြီးနဲ့ဖန်ဝရန်ထုတ်ထားပါတယ်အဲ့ဒီလိုပြစ်ခတ်ပြုတ်ခွဲတာဖန်စီရာတွေအပြင်းထန်လုပ်နေတဲ့ကြားမှာပဲစစ်အာဏာသိမ်းမှုကိုကန့်ကွက်ပြီးတော့ဒီမိုကရေစီရဲ့တောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်နေရာအများအပြားမှာဒီကနေ့ချိန်ထိဆက်ရှိနေသေးပါရန် ပြမတပိတ်စစ်ကြောင်းကိုအတန်ပုံးတွေမြေရုံပုံးတွေတုံးပြီးတော့ဖြိုခွဲသလိုမုံရွာမှာလည်းပြမတပိတ်စခန်းကိုအချမ်းဖက်ဖြက်စီခဲ့ပေမဲ့ဆန္ဒပြပွဲတွေကတော့ရမသွားဘဲနဲ့နီလာမျိုးမျိုးနဲ့တပိတ်မောက်ဆန္ဒပြခဲ့ကြပါတယ်။ မြန်မာနိုင်ငံမှာသွေးထွက်တန်ရုပ်ပဋိပက္ခဆက်မဖြစ်အောင်ပြန်လည်တင်ပြရေးလုပ်ဖို့တရုတ်နိုင်ငံကတိုက်တွန်းသွားမယ်လို့တရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။ဖက်အားလုံးနဲ့တရုတ်နိုင်ငံကဆက်ပြီးတော့ဆက်သွယ်ညှိနှိုင်းပြီးပြန်လည်တင်ပြရေးဖော်ဆောင်ဖို့နဲ့ဆွေးနွေးပြောဆိုနိုင်ဖို့အာဆီယံအဖွဲ့နဲ့အတူတကွာတိုက်တွန်းသွားမယ်ပြင်မြန်မာနိုင်ငံမှာတည်ငြိမ်မှုအပြည့်အဝပြန်လုပ် ရှားနိုင်ငံကဒီကနေ့ပြောပါတယ်လက်ရှိမြန်မာအာဏာပိုင်တွေအပေါ်ချန်ခအရေးယူရအပါဝင်ချင်းချောက်ဖိအားပေးရာတွေဟာထိရောက်မှုရှိပဲနဲ့တိတ်ကိုအန်ရဂျီဘီပြည်တွင်းပဋိပက္ခကြီးဖြစ်အောင်သွန်ဖို့တလို့ဖြစ်ပါလိမ့်မယ်လို့ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရသူတဦးကိုကိုကားပြီးတော့မော်စကိုအခြေစိုက် Interfax တင်ဟာနာကရေးထားတဲ့အကြောင်းရိုက်တာစတေမာဖော်ပြထားပါတယ် ရဲတပ်ဖွဲ့ထိပ်ပိုင်းတာဝန်ရှိသူတွေကိုအမေရိကန်နဲ့ဗြိတိန်အပါအဝင်အနောက်နိုင်ငံတချို့ကတန်ခတ်အရေးယူမှုတွေချမှတ်ထားတာပါ။ဒါအပြင်စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြမဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့ကိုလည်းတန်ခတ်အရေးယူထားတာဖြစ်ပါတယ်။ရုရှားဟာမြန်မာနိုင်ငံစစ်တပ်နဲ့ဆက်ဆံရေးအဆင်ပြေပြီးတော့မတ်လနဲ့ဆက်ခွန်ရက်နေ့စီးရေးပြ ဖြစ်ခတ်ဖြိုးခွဲခဲ့တာကြောင့်လူတရာကျော်တေဆုံးခဲ့ရတာပါ အဲ့ဒီစီးရေးပြအခမ်းအနားမှာရုရှားလုပ်T-72တင်ကားတွေ MiG-29တိုက်လေယာဉ်တွေနဲ့ MI-24စစ်တုံးရာယာဉ်တွေပါဝင်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံဟာမြန်မာစစ်တပ်ကိုဆက်လက်ပစ်စည်းရောင်းချနေတဲ့အဓိကနိုင်ငံတစ်ခုဖြစ်ပြီးစစ်ကောင်စီကိုတန်ခတ်အရေးယူမဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုတည်ယူနေတဲ့အတူကန့် Catherine Mock ဖြစ်ပါတယ် VOA American အသံမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့10:00နာရီအထိလိုင်းတုံမီတာ1925 3051နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးသွားတာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်ကျမနှောင်းလာပါThank you.
This program has